Welcome to the Voice of America in Burmese.
တော်ရစီများမင်္ဂလာညနေခင်းမှာဒနိတာအမောပန်းပြေကြပါရလားခင်ဗျာ VOA American တန်ရဲ့2015ခုအော်တိုဘာလ4ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတွင်မီတာ 1925 ရို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မသင်္ကီထိုက်ပါအာဖဂန်မြောက်ပိုင်းဒေသကဆေးရုံတစ်ခုပေါ်ကိုမနေ့ကအမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ19ဦးထက်မနည်းသေဆုံးခဲ့ရတဲ့အပေါ်ဒီကနေ့မှလည်းစိတ်ဆိုးဒေါသထွက်နေကြပါတယ်ဆီးရီးယားနိုင်ငံတွင်းကအစွန်းရောက်အစ္စလာမစ် ISIS တို့ကိုပြစ်မှတ်ထားပြီးဒီကနေ့မှလည်းရုရှားတို့ကလေကြောင်းကနေပြင်းပြင်းထန်ထန်ဆက်လက်တိုက်ခိုက်နေပါတယ်။ရုရှားနိုင်ငံတောင်ပိုင်းမှာတော့အင်အားဖြင့်တိုင်ဖွန်းမုန်တိုင်းဒီကနေ့နေကင်းပိုင်းမှာစတင်ဝင်ရောက်တာကြောင့်ကန်ယူဒန်ဒေသတွေကတောင်းနဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းနေရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူချိန်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒီ2015ရွေးကောက်ပွဲဟာအင်မတန်မှအရေးကြီးပါတယ်လို့ဒေါအောင်ဆန်းစုကြည်ကကချင်ပြည်နယ်ရောက်စင်မှာပြောကြားလိုက်ပါတယ်။
ရွေးကောက်ပွဲကော်မရှင်ကပြောသွားပါတယ်30ရာခိုင်နှုန်းနဲ့မဲစင်းရင်တွေကိုတာဝန်ယူနိုင်မယ်တဲ့ရွေးကောက်ပွဲကော်မရှင်ကတာဝန်မယူနိုင်ရင်90ရာခိုင်နှုန်း
ဒီအကြောင်းတွေကိုသတင်းတွေပြပြချင်းမှာတင်ဆက်သွားဖို့ရှိပါတယ်ဒါနဲ့အတူမဲစင်းအမှားတွေကိုပြည်သူတွေကအမြန်ဆုံးစစ်ဆေးအကြောင်းကြားဖို့တင်ပြခြင်းနဲ့ရွေးကောက်ပွဲဆိုင်ရာအထူးအစီအစဉ်တွေကိုလည်းဆက်တိုက်ဆိုသလိုပြောပြသွားဖို့ရှိပါတယ်အခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်တဲ့မမ်မိုးဖြူတို့ကအစီရင်ခံပါမယ်ခင်ဗျာ
အာဖဂန်နစ္စတန်မြောက်ပိုင်းဒေသမှာမနေ့စနေနေ့ကလေကြောင်းတိုက်ခိုက်မှုအတွင်းနေစည်းမထဆရာဝန်များအဖွဲ့ MSF ကဖွင့်လှစ်ထားတဲ့စီးရုံတကြုံကိုထိခိုက်ခဲ့ပြီးကလင်းငယ်၃ဦးအပါအဝင်အနည်းဆုံးလူ19ဦးသေဆုံးခဲ့ရတဲ့အပေါ်တနင်္ဂနွေနေ့ဒီကနေ့အထိအထိတ်တလန့်တဲ့စိတ်ဆိုးဒေါသဖြစ်နေကြပါတယ်ခွန်တူးမြို့ဆေးရုံပေါ်ကိုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အာဖဂန်နဲ့အမေရိကန်အစိုးရတို့ထံပထမဆုံးအကြိမ်သတင်းပို့ခဲ့ပြီးနောက်ထပ်နိုင်ဝက်ကြော်ကြားစင်ကဲပေါက်ကွဲမှုတွေဖြစ်ခဲ့တာလို့နေစည်းမထဆရာဝန်များအဖွဲ့ MFSET ကပြောပါရယ်ပေါက်ကွဲမှုအတွင်းသေဆုံးခဲ့ရသူတွေထဲမှာ MSF ရဲ့ဆေးဝန်ထမ်း12ဦးတို့လည်းပါဝင်ခဲ့ပါရယ်ဆေးရုံကိုတိုက်ခိုက်ခဲ့တဲ့လူရဲဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုစိုးစိုးဝါးဝါချိုးဖောက်တာဖြစ်ပြီးပူပေါင်းတပ်ဖွဲ့တွေဘက်ကယာနှုံးပြီးဖွင့်လင်းမြင်သာမှုရှိကြဖို့ MSF အကြီးအကဲကပြောဆိုထားပါတယ် MSF ရဲ့ဆေးရုံတဝိုက်ကိုအာယုံဦးလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုတာကိုအမေရိကန်စစ်တပ်ကပြောဆိုထားပြီးဆေးရုံအနီးတဝိုက်မှာပျက်စီးသွားနိုင်တယ်လို့လည်းအာဖဂန်နိုင်ငံတွင်းကအမေရိကန်တပ်တို့ရဲ့ပြောခွင့်ရကပြောပါတယ် MSF ကတော့ခွန်တူမြို့ကဆေးရုံကိုစနေနေ့မနေ့ဒေသစံတော်ချိန်2နာရီ8မိနစ်ကနေ3:15 မိနစ်အတွင်း15မိနစ်လောက်တစ်ချိန်ချာလေကြောင်းကနေဇက်တိုက်ဘုံကျဲတိုက်ခတ်ခဲ့တဲ့ဖြစ်ရပေါ်အတော်လေးအံ့ဩထိတ်လန့်ရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ခိုက်မှုတွေတိုင်းမှာလဲဆေးရုံကိုအတိအကျထိမှန်ခဲ့ပြီးဘေးကအဆောက်အုံတွေကတော့အများစုထိခိုက်မှုမရှိခဲ့ဘူးလို့နေစည်းမထားဆရာဝန်များအဖွဲ့ MSF ရဲ့ကြေညာချက်ကဖော်ပြပါတယ်။ဘုံတွေထိမှန်ပြီးနောက်ပိုင်းလေရင်တွေပတ်လည်ဝိုင်းပြန်တန်းနေတဲ့အတန်တွေကိုကြားခဲ့ရတယ်လို့အာဖဂန်မြောက်ပိုင်းဒေသဆိုင်ရာ MSF ကြီးအကဲကပြောဆိုပါရယ်စီးရုံရှိတဲ့နေရာအတိအကျကိုပြောဆိုထားတဲ့ကြားကတိုက်ခတ်ခံရတဲ့အပေါ်နားမလည်နိုင်ဖြစ်ရတယ်လို့မှားယွင်းတိုက်ခိုက်ခဲ့တာပါဆိုတာကိုလည်းလက်မခံနိုင်ဘူးလို့အာဖဂန်မြောက်ပိုင်းဒေသဆိုင်ရာ MSF ကြီးအကဲကပြောပါရယ်တိုက်ခိုက်မှုအတွင်းသေဆုံးထိခိုက်ဒဏ်ရာရခဲ့တဲ့ဆေးဝင်တန်းတွေနဲ့ရက်သားတွေအတွက်ဝမ်းနဲ့စင်မကောင်းဖြစ်ရတယ်လို့လည်းမနေ့ကပဲအမေရိကန်သမ္မတဘရက်အိုဘားမားကလည်းပြောဆိုထားပါတယ်ရှင်
။စနေနေ့နောက်ပိုင်းကပါလက်စတိုင်းမျိုးသားတယောက်ကဓာတ်နဲ့ထိုးခဲ့တဲ့အတွက်အစ္စရေးနှစ်ယောက်သေဆုံးပြီးနှစ်ယောက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဂျေရုဆလင်မြို့တော်ဟောင်းထဲကိုဝင်ခွင့်ကန့်သတ်လိုက်တယ်လို့အစ္စရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ဒီနှစ်ယောက်တာမြို့ဝင်ထွက်ခွင့်ကန့်သတ်မှုကဂျေရုဆလင်မြို့ထဲမှာနေထိုင်အလုပ်လုပ်ပညာသင်နေသူတွေကိုတစုံတရာထိခိုက်မှုမရှိပေမဲ့မြို့ရှိပိုင်းမှာနေသူတွေကိုတော့ဝင်ခွင့်ပိတ်ပင်ထားပါလေ။ဒါ့အပြင်ကဲဆက်နေတဲ့အခြေအနေရှိနေတဲ့ Al Aqsa ဘလီကျောင်းဝန်းထဲကိုအသက်50အောက်အမျိုးသားတွေကိုလည်းဝင်ခွင့်တားမြစ်ပိတ်ပင်ထားပါလေ။စနေနေ့အကြမ်းဖက်မှုတွေမှာအဲ့ဒီဘလီဝတ်ကျောင်းနားမှာကလေးလေးတယောက်နဲ့အတူမိဘနှစ်ယောက်လမ်းလျှောက်နေကြတုန်းမှာတိုက်ခိုက်သူတယောက်ကဒီမိသားစု3ယောက်ကိုဓာတ်နဲ့ချက်ပေါင်းများစွာထိုးပြီးတိုက်ခိုက်ခဲ့တဲ့အတွက်ကလေးရဲ့အဖေနဲ့အနားမှာရှိတဲ့အမျိုးသားတယောက်သေဆုံးပြီးတော့ကလေးနဲ့အမေဖြစ်သူကိုဆေးရုံတင်လိုက်ရတာဖြစ်ပါတယ်။ရဲတပ်ဖွဲ့ပြောခွင့်ရသူအမျိုးသမီးရဲ့ပြောဆိုချက်အရဓာသမားဟာအနောက်ဘက်ကမ်းကအသက်19နှစ်အရွယ် မဟာနတ်ဟာလဘီဆိုသူဖြစ်ပြီးတော့သူမသေးဆုံးခင်မှာရတဖွဲ့ဝင်နေတဲ့အနာကခီးသွားတချို့ကိုသူ့ရဲ့တရားခံတယောက်စီကတနက်ကိုဆွဲပြီးတော့ဖြစ်ခတ်တိုက်ခိုက်ခဲ့ပါလေ
စီးရီးယားနိုင်ငံတွင်းကအစ္စလာမစ်အစွန်ရောက် ISIS တို့ကိုပြစ်မှတ်ထားပြီးဒီကနေ့တနင်္ဂနွေနေ့မှာလဲလေးဆောင်ကနေပြင်းပြင်းထန်ထန်ဆက်လက်တိုက်ခိုက်နေပြီး ISIS တို့ရဲ့အခြေခံအဆောက်အအုံတွေနဲ့ထောက်ပံ့ရေးတွေကိုဘုံကျဲဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားအစိုးရကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့24နာရီအတွင်းအစ္စလာမစ်အစွန်ရောက် ISIS တို့ရဲ့လေ့ကျင့်ရေးစခန်းတွေလက်နက်သုံးလောင်းယုံတွေနဲ့အမိန့်ပေးစခန်းတွေအပါအဝင်ပြစ်မှတ်ဆဲကူးတို့ကိုရုရှားစစ်လေရင်တို့ကတိုက်ခိုက်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဆီးရီးယားနောက်ပိုင်းအစ်ဒလစ်ခရိုင်တွင်းကအများဆုံးပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ ISIS တို့အုပ်ချုပ်နေတဲ့ရကာမြို့အနီးမှာလည်းတချို့တဝက်ထိမှန်ခဲ့ပါတယ်။ဒီကနေ့မှာပဲအစ်တလီတောင်ပိုင်းမှာရှိတဲ့ Homes နဲ့ Hama မြို့အနီးမှာလည်းရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုလို့တန်တရာရှိထားတဲ့နောက်ထပ်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းဗီတင်ချင်းဆိုင်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောဆိုထားပါတယ်။ရုရှားတို့ဟာ ISIS အစွန်းရောက်တို့ကိုပြစ်မှတ်ထားတိုက်ခိုက်နေတာမဟုတ်ဘဲဆီးရီးယားသမ္မတဘာရှားအယ်အာဆတ်ဆန့်ကျင်ဘာရှားအယ်အာဆတ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့အနောက်အုပ်စုတို့ထောက်ပံ့ပေးထားတဲ့သဘုံတွေကိုရုရှားလေရင်တွေကဘုံကျဲနေတာလို့အနောက်နိုင်ငံတွေကမေးခွန်းထုတ်ဝေဖန်နေကြပြီမဲ့လေရုရှားတို့ဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြှင့်သွားမယ်လို့ပြောဆိုထားပါတယ်ရုရှားတို့ရဲ့တိုက်ခိုက်မှု900ခန့်နှုန်းလောက်ကသာအစ္စလာမစ်အစွန်းရောက် ISIS တို့ကိုပြစ်မှတ်ထားပြီးအများစုကဆီးရီးယားသမ္မတပြုတ်ကျရေးတိုက်ခိုက်နေတဲ့သဘုံတွေကိုရည်ရွယ်တာဖြစ်တယ်လို့ဗီတင်ကာကွယ်ရေးဝန်ကြီးဌာနအကြီးအကဲကလည်းပြောဆိုထားပါတယ်ပြီးခဲ့တဲ့85နာရီအတွင်းရုရှားစစ်လေရင်တွေဟာအချိန်60ကျော်ပြန်တန်းခဲ့ပြီးအစ္စလာမစ်စစ်သွေးကြ ISIS တို့ရဲ့စခန်း50ကျော်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရုရှားဗိုလ်ချုပ်ကာတာပိုလော့ကမနေ့တုန်းကလည်းပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံ Pacific Canyon Oregon ပြည်နယ်ဒေသကောလိပ်တစ်ခုမှာလူ6ယောက်ကိုတနက်သမား1ယောက်ကတနက်နေ့ပြစ်ခတ်တပ်ဖြတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆက်ပြီးစုံစမ်းစစ်ဆေးနေရုံပဲလို့တာဝန်ရှိသူတွေကပြောဆိုပါတယ်။ကနဦးလုပ်ငန်းအစီအစဉ်နဲ့ဆိုးဝါးလှတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖြစ်နိုင်စရာရှိတဲ့အသေးစိတ်ချက်တွေကိုစုဆောင်းနေပြီးဒီမှုကင်းကိုနားလည်ဖို့ကြိုးစားနေပါတယ်။ဒါမှနောက်နာဂတ်မှာဒီလိုပြဿနာမျိုးတွေဖြစ်လာရင်တနိုင်ငံလုံးအတိုင်းအတာအနေနဲ့ဥပဒေအရအရေးယူဖို့သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှာဖြစ်ပါတယ်လို့ Douglas မြို့နယ်ရဲ့မှူးဂျွန်ဟန်လင်းကပြောဆိုပါတယ်။ဂျာတာပရီနီကအမ်ကောဒေတာကောလိပ်ထဲမှာတနတ်သမားကလူအစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ရင်ဆိုင်တွေ့တဲ့အချိန်မှာအသက်26နှစ်အရွယ်ခရစ်စတိုဖာဟာပါမာဆာဟာသူ့ကိုယ်သူအဆုံးစီရင်ခဲ့မှုနဲ့ဆစ်ဆစ်ချက်ဆုံးသတ်ခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ကဘာကြီးတစ်ခုလုံးကသူနဲ့ဆန့်ကျင်ဘက်ဖြစ်နေတာကိုခံစားရတယ်လို့အခင်းဖြစ်ချိန်ကကြံခဲ့တဲ့တနတ်သမားရဲ့မှတ်စုထဲမှာတွေ့ရတဲ့အကြောင်းသတင်းမီဒီယာတွေကဖော်ပြကြပါတယ်။ဒီတိုက်ခိုက်မှုကြောင့်ကွန်ဂရက်စ်လွှတ်တော်မှာတနက်ထိန်ချုပ်ဖို့ဥပဒေချမှတ်ရေးအတွက်အရေးယူဆောင်ရွက်မဲ့လူတွေကိုမဲပေးရွေးချယ်ဖို့သမ္မတအိုဘားမားကတိုက်တွန်းပြောဆိုခဲ့ပါတယ
်။ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်တရုတ်နိုင်ငံတောင်ပိုင်းကိုအင်အားဖြင့်တိုင်ဖုန်းမုန်တိုင်းတနင်္ဂနွေနေ့နေခင်းပိုင်းမှာစတင်ဝင်ရောက်နေပြီးကမ်းရိုးတန်းဒေသတွေကိုရိုက်ခတ်နေတာကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းနေကြရပါတယ်တိုင်ဖုန်းမိုဂျီဂေးဟာတနအီကို180ကီလိုမီတာနှုန်းနဲ့တိုက်ခတ်နေပြီးမနေ့ပြန်တနင်္လာနေ့မှာတော့တချို့ဒေသတွေမှာမိုးရေချိန်280မီလီမီတာအထိရောက်ရှိလိမ့်မယ်လို့အမျိုးသားမိုးလေဝသဌာနကလည်းကြေညာထားပါတယ်။ဂွန်တောင်းနဲ့ဟိုင်နန်ပြည်နယ်တို့မှာမုန်တိုင်းထံကိုအဆိုးအဝါဆုံးခံစားကြရပွဲရှိနေပါတယ်။သတင်းတစ်ပတ်ကြာတရုတ်အမျိုးသားနေအလက်ရဲ့ကာလနဲ့တိုက်တိုက်ဆိုင်ဆိုင်မိုဂျီဂေးတိုင်ဖုန်းဝင်ရောက်တိုက်ခတ်မှုနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။အပန်းဖြေစခန်းတွေရှိတဲ့ဟိုင်နန်ကျွန်းမှာလည်းထောင်နဲ့ချီတဲ့အလက်ရက်ခီးထွက်ချသူတွေရှိနေကြပါတယ်။မုန်တိုင်းမူကြီးကဝင်ရောက်တိုက်ခတ်နေတာကြောင့်မော်တော်ဘုတ်4000လောက်လဲစိတ်ကန်းစီကိုပြန်ကတ်ခဲကြရတယ်လို့အာနာပိုင်တို့ကပြောပါတယ်။အခုတရုတ်နိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခတ်နေတဲ့မုန်တိုင်းမူကြီးကတော့ကိုရီးယားဘာသာစကားနဲ့အမည်ပေးထားတာဖြစ်ပြီးတက်တန့်လို့အဓိပ္ပာယ်ရပါတယ်ရှင်
။မလေးရှားနိုင်ငံမှာတော့လာမယ့်တနင်္လာနေ့အင်္ဂါနေ့တွေမှာမီးခိုးမြူဆိုင်ပီလေးတို့ညဉ့်ညက်မှုခြေနေတွေဆက်ပြီးဆိုးဝါးနေမှာဖြစ်လို့အစိုးရအကြောင်းတွေကိုပိတ်ထားမှာဖြစ်ပါတယ်မလေးရှားမြို့တော်ကွာလာလမ်ပူးမှာဒ ီကနေ့တနင်္ဂနွေနေ့မှာဆိုရင်လေတုညဉ့်ညံ့မှုအခြေအနေအစိုးဆုံးအဆင့်ကိုရောက်နေပါတယ်လေတုညဉ့်ညံ့မှုညွန်ကိန်း283အထိရောက်နေပြီးမှတ်တမ်းတွေအရလေတုညဉ့်ညံ့မှုအစိုးဆုံးအနေအထားမှာရှိနေလို့ကျန်းမာရေးအတွက်ထိခိုက်နိုင်ဆုံးအခြေအနေဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်လေတုညဉ့်ညံ့မှုကြောင့်နှစ်ပတ်လည်မာရသွန်ပြေးပွဲကိုဖျက်သိမ်းရမယ့်အခြေအနေကိုရောက်နေတဲ့အတွက်အပြေးသမားတွေရောပြိုင်ပွဲကြည့်ဖို့အားခေထားတဲ့ပြည်သက်တွေပါစိတ်ပြတ်နေကြပါတယ်။အင်ဒိုနီးရှားနိုင်ငံစူမာထရာနဲ့ကယ်လီမန်တန်ဒေသတွေကတော်မီလောင်မှုတွေကနေစခဲ့တဲ့ဒီမီးခိုးမြူတွေကမလေးရှားနိုင်ငံတစ်ခုလုံးကိုထိခိုက်မှုရှိနေတာအချိန်တစ်လကျော်ရှိနေပြီဖြစ်ပါတယ
်။နိုင်ဂျီးရီးယားနိုင်ငံမှာအနည်းဆုံးလူ18ဦးသေဆုံးလူ40လောက်ဒဏ်ရာရခဲ့ရတဲ့ညာညာနဲ့ခူဂျီမြို့တို့ကပောက်ကွဲမှုနှစ်ခုရဲ့လက်သက်တည်းခံတဲ့ပတ်သက်လို့ရဲတွေနဲ့မျက်မြင်တွေ့သူတွေဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုဆက်ဆက်ပြောဆိုနေကြပါတယ်။ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာမသိရသေးပေမဲ့အာနာပိုင်တို့ကတော့ဒီတိုက်ခိုက်မှုဟာအစွန်းရောက်ဘိုကိုဟာရန်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အတိအကျပြောဆိုနေကြပါတယ်။အနည်းဆုံး14ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရခဲ့တဲ့မီရူဂူရီမြို့မှာလူ၄ဦးတို့အသေးခံပောက်ခွဲမှုအပြီးနောက်တနေ့မှာပဲညာညာနဲ့ခူဂျီမြို့တို့ကပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါ။သမ္မတမိုဟာမက်ဘူဟာရီကတော့ဘိုကိုဟာရန်အစွန်းရောက်အဖွဲ့ကိုချေမှုန်းသွားမယ်လို့ဂရုပြုပြောဆိုထားပါတယ်ရှင်။
ဂွတ်ဒီမာလာနိုင်ငံမြို့ပြင်ဘက်မှာဖြစ်ခဲ့တဲ့ရွှေမြေပြုံမှုမှာအသက်ရှင်ကျန်ရစ်သူတွေတွေ့နိုင်မှုမျှော်လင့်ချက်အားလုံးဒီနေ့တနင်္ဂနွေနေ့မှာပြတ်သုံးသွားပြီဖြစ်ပါတယ်။အရေးပေါ်ကယ်ဆယ်ရေးသမားတွေကပျောက်ဆုံးသူ350ကိုကယ်တင်နိုင်ဖို့တန်နစ်ချီတဲ့မြေသားတွေတူးထုတ်ခဲ့ပေမဲ့သေဆုံးသူဥယျာဉ် 86 ထိတိုးပွားလာပြီးနောက်ထပ်လည်းသေဆုံးသူဥယျာဉ်တိုးဦးမယ်လို့ယူဆရပါတယ်။မိသားစုဝင်21ယောက်ပျောက်ဆုံးနေတဲ့အမျိုးသမီးတစ်ယောက်ကဒီတစ်ခါရွှေမြေပြုံမှုကအဆိုးဆုံးပါပဲလို့ပြောပါတယ်။ကျလာပရင်းညညကမိုးချီပြီးရုတ်တရက်ဖြစ်ခဲ့တဲ့ရွှေမြေပြုံမှုကြောင့်အိမ်ပေါင်း125လုံးလောက်ပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။အမေကိုကူညီဖို့သွားပြီးအပြန်လမ်းမှာဘာမှမကြံတော့ဘူးလို့သူ့မိခင်နဲ့မောင်နှမ9ယောက်စလုံးကူရက်တီပျောက်ဆုံးနေတဲ့18နှစ်သား Carlos Eck ကပြင်သစ်သတင်းဌာနကိုပြောဆိုပါတယ်။ဒီဆိုးရတဲ့ရွှေမြေပြုံမှုက Guatemala မြို့တော်အရှေ့15ကီလိုမီတာအကွာလောက်မှာရှိတဲ့ Municipal နေမြေတွေက El Camberi ကြီးရွာမှာဖြစ်ခဲ့တာပါ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကပြောပြခဲ့ကြတာပါ VOE အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voenews.com internet ဆာမျက်နှာကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့စူးစီးတင်ပြချက်ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်နိုဝင်ဘာလမှကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေရဲ့အနာဂတ်အတွက်အလွန်အရေးကြီးတာကြောင့်မဲပေးနိုင်တဲ့အခွင့်အရေးကိုလက်လွတ်မခံဘဲရွေးကောက်ပွဲမှာမဲပေးဖို့လိုတယ်လို့ကချင်ပြည်နယ်ကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ပြည်သူတွေရဲ့ဘဝလွတ်လပ်ပြီးလုံခြုံမှုရှိတဲ့အခြေအနေမျိုးကသာတိုင်းပြည်မှာဒီမိုကရေစီရှိတယ်ဆိုတာကိုသတ်မှတ်နိုင်မှာဖြစ်တယ်လို့လည်းသူမကပြောဆိုပါတယ်ဒီအကြောင်းကိုဆက်လက်တင်ပြခြင်းပါတယ်စတေမာလာတောင်းရင်ညကမိုးကြီးမြို့မှာညအိတ်ခီးတထောက်နားခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေဒီကနေ့မနေ့ပိုင်းမိုးကြီးမြို့ကန်ဒီကိုဟောပြောခဲ့ပြီးအခုတော့မြကြီးနားမြို့ကိုပြန်လည်ရောက်ရှိနေပြီဖြစ်တယ်လို့NLD ပါတီကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ဦးကျော်ကျော်ဝင်းကပြောပါတယ
်။မိုးကြီးမှာမင်းကဟောတယ်။မိုးကြီးပြီးတော့မှနတ်မုန်းကိုသွားတယ်။နတ်မုန်းသွားပြီးတော့နတ်မင်းမဟောပြီးတော့မှနတ်မုန်းကနေပြီးတော့မှအခုမြကြီးနားကိုသွက်သွားပါပြီ။ငါတို့ကအခုတောင်ဆန်းစုကြည်လာတော့အကုန်လုံးကိုဒီကိုင်းအောင်သက်တိုင်ကိုထွက်ကြပါလေ။ဟိုရှမ်းနေသူတို့ယဉ်ကျေးမှုအဖွဲ့တွေကစားအကုန်လုံးကျူဆိုကြတယ်လေ။အတော်ဆန်းစုကြည်မကိုအပြည့်ဝတောက်ခံတယ်ဗျ။
ဒီ2015ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေရဲ့အနာဂတ်အတွက်အလွန်အရေးကြီးကြောင်းဟိုပင်မြို့မှာဒေါအောင်ဆန်းစုကြည်ပြောဆိုခဲ့ပါတယ်
။ရွေးကောက်ပွဲကော်မရှင်ကပြောသွားပါတယ်။30ရာခိုင်နှုန်းနဲ့မဲစည်ရင်တွေကိုတာဝန်ယူနိုင်မယ်တဲ့။ရွေးကောက်ပွဲကော်မရှင်ကတာဝန်မယူနိုင်ရင်90ရာခိုင်နှုန်းအတွက်ကိုကျမတို့အားလုံးကနေပြီးတော့စူးစမ်းပြီးတော့တာဝန်ယူရမယ်။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲဟာကျမတို့အနာဂတ်အတွက်အင်မတန်မှအရေးကြီးလို့ပါ။နိုင်ငံတကာနိုင်ငံရဲ့သမိုင်းမှာဆိုလို့ရှိရင်ဒီလိုအခွင့်အပြောင်းဆိုတာအင်မတန်မှရှားပါတယ်တခင့်မှာတစ်ခါပေါ်တဲ့အခွင့်အရေးပါဒီလိုတခင့်မှာတစ်ခါပေါ်တဲ့အခွင့်အရေးကိုကျမတို့လွတ်သွားပြီဆိုလို့ရှိရင်ဘယ်တော့နောက်အခွင့်အရေးရမယ်ဆိုတာကိုသိပြီးသားရပြတ်လို့မရပါဘူးအေးချမ်းသာတဲ့နိုင်ငံတကာနိုင်ငံကိုပြောင်းဖို့ဒီဆိုတာဟာရွေးကောက်ပွဲနည်းပဲဖြစ်ပါတယ်
ဘာသာရေးကိုအသုံးချပြီး NLD ပါတီကိုတိုက်ခိုက်တာတွေနဲ့အခြားတစ်ဖက်မှာစီယုံတာတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
။ဘာသာရေးနဲ့ပတ်သက်လို့ကျမတို့အခွင့်အရေးကိုတိုက်ခိုက်နေတယ်။ဒီဘာသာရေးကိုအသုံးချပြီးတော့
တစ်ဖက်ကနေစီးယုံနေကြတာအဲ့ဒါကိုရှင်မဘယ်လိုသဘောရလဲလို့မေးပါတယ်ဘာသာရေးကိုသုံးပြီးတော့နိုင်ငံရေးလုံးတာဖွဲ့စည်းပုံခြေကဥပဒေကိုချုံ့ဖောက်ရရောက်ပါတယ်ဥပဒေနဲ့မကန့်နေတာကြောင့်မို့ရှင်မတို့ကိုယ်တိုင်လည်းဘယ်တော့မှမလုပ်ပါဘူးလုပ်တဲ့လူတွေကလည်းအဖြစ်ရှိပါတယ်အဖြစ်ရှိမှန်သိရတာနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာဘာဖြစ်လို့ကြည့်နေလဲဆိုတော့ပြည်သူတို့အများကြီးစဉ်းစားကြရဖြစ်ပါလိမ့်မယ်
ပြည်သူတွေရဲ့ဘဝကိုလွတ်လပ်မှုနဲ့လုံခြုံမှုပေးနိုင်မှသာတိုင်းပြည်တစ်ခုမှာဒီမိုကရေစီရှိတယ်လို့သတ်မှတ်နိုင်ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်
။နိုင်ငံတကာမှာတကယ်လို့ပြည်သူကိုတံပေါ်ထားတယ်ဆိုလို့ရှိရင်ပြည်သူတယောက်ချင်းတယောက်ချင်းဟာကိုယ်ကဘယ်လိုရာထူးရှိရှိမရှိရှိနိုင်ငံတော်ကဥပဒေကပေးထားတဲ့အခွင့်အရေးတွေအားလုံးကိုပြည်ပြည်ဝဝခံစားပိုင်ခွင့်ရှိရမှာပါ။ဒီမိုကရေစီဆိုတာပြည်သူတွေရဲ့ဘဝကိုလူလုံးမှုနဲ့အာမခံရမယ်လုံခြုံမှုနဲ့အာမခံရမယ
်ကချင်ပြည်နယ်မှာ NLD ပါတီအပါအဝင်ကချင်နဲ့ရှမ်းပြည်တိုင်းဒေသပါတီတွေကပါစုစုပေါင်းပါတီခုနှစ်ခုဝင်ရောက်ရှင်ပြိုင်ကြမှာပါဒေသခံတိုင်းဒေသတွေရဲ့ NLD ပါတီပေါ်သဘောထားနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်လောင်းဦးကျော်ကျော်ဝင်းကခုလိုရှင်းပြပါတယ
်ကျွန်တော်တို့နဲ့အရင်တော့အဲ့အစင်မချောတဲ့ရွာတွေတောင်မှဒါသဘောပါဗျာဟိုတိုက်ခိုက်ရေးကနည်းနည်းအားတားတဲ့ရွာတွေရှိတာပေါ့နော်အဲ့လိုရွာတွေရောနောက်ပြီးတော့မှဒီရှမ်းပြည်ဒေသဖြစ်တဲ့အတွက်ရှမ်းပြည်တကယ်လွန်မှုတဲ့နေရာတွေရောနောက်ပြီးတော့မှဟိုမပတာဟိုလွန်နေတဲ့နေရာတွေရှိတယ်။အဲ့ဒီနေရာတွေကကျွန်တော်တို့ဖိတ်လိုက်တိုင်းတော့ကျွန်တော်တို့များတော့တက်လာပါတယ်။တက်လာပြီးတို့နားထောင်တယ်။အဲ့လိုလုပ်တာရောကျွန်တော်တို့ပဲပြန်ပြီးတော့မှကျွန်တော်တို့မဲပေးပါမယ်ဆိုတာလည်းအများကြီးတော်တော်များတွေ့ရတယ်ပေါ့
။ဒေါန်ဆန်းစုကြည်ဟာဒီကနေ့ညမြေကြီးနားမြို့မှာညအိတ်ရန်နာမှာဖြစ်ပြီးမနေ့ပြန်ကချင်ပြည်နယ်ဆိုင်ရာ NLD ပါတီခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်ကချင်ပြည်နယ်ကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ခင်ဗျာဒီဝေးကတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့မဲအစည်းအဝေးနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့ပြည်ထောင်စုရွေးကော်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲဆန္ဒရှင်စည်းရင်းတွေမှာရက်ွက်လမ်းအလိုက်မိမိတို့ရဲ့မိသားစုဝင်မဟုတ်သူများမိမိမသိတဲ့ဒဇိန်းနာမည်တွေပါဝင်နေရင်တက်ဆိုင်ရာရက်ကွက်မြို့နယ်ရွေးကော်ပွဲကော်မရှင်အဖွဲ့ခွဲရုံးတွေကိုအမြန်ဆုံးအကြောင်းကြားပြီးပယ်ဖျက်ခိုင်းပါလို့အတိုက်ခံ NLD ပါတီကပြည်သူတွေကိုနှိုးဆော်လိုက်ပါတယ်။ဒါအပြင်ရွေးကော်ပွဲကျင်းပဖို့ရက်နီးလာချိန်မှာပဲမဲဆန္ဒရှင်ပြည်သူတွေမဲပေးမှုနီးစနစ်မှန်ကန်အောင်မဲပေးနိုင်ရေးဝိုင်းဝန်းကြိုးပမ်းပေးကြဖို့ကိုလည်း88မျိုးဆက်ចောင်းသားတွေကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့မတ်ဆုမွန်ကတင်ပြပါမယ်ခင်ဗျာ။
ဟုတ်ပါတယ်လာမယ့်နိုဝင်ဘာလ၈ရက်နေ့မှာတနင်္ဂနွေလုံးအတိုင်းအတာနဲ့အထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာထားတာပါ2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေကလည်းစက်တင်ဘာလ၈ရက်နေ့ကနေစလို့ရွေးကောက်ပွဲအောင်နိုင်ရေးမဲဆွယ်စည်းရုံးရေးဆင့်နေကြခြင်းလည်းဖြစ်ပါတယ်ရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေဘက်ကမဲဆွယ်စည်းရုံးရေးဆင့်နေခြင်းနဲ့တပြိုင်နက်တည်းပြည်သူတွေမဲစည်းရင်သွားကြည့်ကြဖို့မဲစည်းရင်နေစစ်ဆေးကြဖို့မဲပေးနည်းစနစ်မှန်ကန်စွာပေးနိုင်ကြဖို့စတဲ့ရွေးကောက်ပွဲပညာပေးမှုတွေကိုလည်းလှုပ်ဆောင်နေကြတာဖြစ်ပါတယ်ဒီလိုအခြေအနေမှာလွှတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်1100ကျော်နဲ့အများဆုံးဝင်ရောက်ရှင်ပြိုင်မှာဖြစ်မဲ့အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကနေနိုင်ငံသားတွေမဲပေးခွင့်မဆုံးရှုံးစေရေးမဲစရင်စီစစ်မှုတွေကိုအင်တိုင်းအားလိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရက်ွက်ကြေးရွာမြို့နယ်တွေထဲမှာဒုတိယအကြိမ်ထုတ်ပြန်ထားတဲ့မဲစရင်တွေတဲ့မိမိတို့ရဲ့မိသားစုဝင်မဟုတ်တဲ့သူတွေရဲ့နာမည်တွေရက်ွက်လမ်းတွေထဲမှာမိမိတို့မသိတဲ့ဒဇိန်းတွေရဲ့နာမည်တွေအများအပြားပါဝင်နေတာကိုစစ်စစ်တွေ့ရှိရတဲ့အတွက်သက်ဆိုင်ရာဒေသခံရက်ွက်ကြေးရွာမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးတွေကိုအမြန်ဆုံးအကြောင်းကြားတင်ပြပေးဖို့ကိုအဖွဲ့ချုပ်ဘက်ကပြည်သူတွေကိုနှိုးဆော်နေပါတယ်ရွေးကောက်ပွဲမဲမတမာမှုမဖြစ်စေရေးမဲဆန္ဒရှင်ပြည်သူတွေဘက်ကတာဝန်တရအနေနဲ့ပူးပေါင်းပါဝင်ပေးကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ရဲ့မဲဆေးစစ်စစ်ရေးတာဝန်ခံကိုစာနီထိန်ဝင်းကအခုလိုပြောပါတယ
်ဒီမဲဆေးရေးကာလမှာကျွန်တော်မဲဆေးစာပြီးဖြည့်တဲ့အခါမှာမဲဆေးကမိသားစုကတော့မဟုတ်ချက်ကလိုက်တယ်လို့လူအုပ်စုလိုက်ဆိုရင်ကျွန်တော်ရွေးကောက်ပွဲဆိုင်ရာလူဦးရေဆိုရင်ကျွန်တော်တို့ကKI ကော်မရှင်ကိုတော်ပြီးတောင်းကြပါတယ်ခင်ဗျာKI မှာလည်းပြီးကျွန်တော်တို့ရဲ့ဥရေရပဲကျွန်တော်တို့ပြန်ပြီးတော့ပြန်လည်ပြန်ရပါခင်ဗျာကျွန်တော်ကညနေရွေးကောက်ပွဲကော်မရှင်ရဲ့အပြစ်လိုက်ပြီးကြည့်ပြီးတော့ကျွန်တော်ကရွေးကောက်ပွဲကော်မရှင်ကိုကျွန်တော်ပြန်ရပါခင်ဗျာနောက်ထပ်မဲ့ကျွန်တော်တို့ဒီမဲရုံဒီမှာကတ်မဲ့လက်ဆက်လာရှိရှင်းမှာတော့ထည့်ပြရပါခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့တလားလောက်ပဲကြာတော့တဲ့အချိန်မှာမဲဆန္ဒရှင်ပြည်သူတွေရွေးကောက်ပွဲမှာမဲပေးမှုစနစ်မှန်မှန်ကန်ကန်နဲ့မဲပေးနိုင်မှုအရေးနိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေဒီမိုကရေစီအင်အားစုတွေဘက်ကပြည်သူတွေနဲ့အတူပညာပေးဆောင်ရွက်ပေးဖို့ကိုလည်း88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းက88ကျောင်းသားကောင်းဆောင်တွေကနှိုးဆော်နေပါတယ်။တိုင်းပြည်အပြောင်းလဲအတွက်အရေးပါလာတဲ့မဲဆန္ဒရှင်တွေရဲ့ဆန္ဒမဲတပြားမဆုံးရှုံးစေရေးမဲပေးနည်းစနစ်မှန်မှန်ကန်ကန်ပေးနိုင်မှုစနစ်တကျမဲတစ်စိတ်တုံးကိုထုနိုင်အောင်လေ့လာထားကြဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့ရွေးကောက်ပွဲပညာပေးလုပ်ငန်းတွေဆောင်ရွက်နေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းမီကလည်းပြောပါတယ
်အခုကမဲစင်းမကြည့်တာရယ်နောက်ပြီးတော့မဲပေးနည်းမှာပြဿနာရှိနေတာရယ်အဲ့ဒါကိုတော့ဒီရွေးကောက်ပွဲဝင်မဲ့ပါတီတွေကိုရပ်ဖက်လူ့ဖွဲ့စည်းတွေကဒါထိရောက်လုပ်ပေးဖို့လိုအပ်နေမှာနောက်တော့မဲတုံးထုမယ်ဆိုရင်တော့မှအဲ့ဒီမြင်များပွားရင်တော့မှပြဿနာရှိတယ်တစ်ဖက်ကမြင်ပေးလိုက်တဲ့မြင်များပွားရင်မှမြင်ပြားပွားနိုင်တယ်အဲ့ဒီပြဿနာရှိနေရှိနေတဲ့မဲတုံးထုရစနေဟိုဘက်ကမဲကိုဟလာမင်းနဲ့ထိပြီးလိုက်တဲ့အချိန်မှာဘလောက်အများလဲနည်းလဲဆိုတော့စစ်စင်းနိုင်ခွင့်ပေါ့အဲ့ဒါမျိုးကြီးအစားဒါပြည်သူ့ကိုကျွန်တော်တို့ဒါဖိုတာ education မှာဟိုထိရောက်လို့ရပါမယ်တွင်းရင်တိပယ်ဒါကဟိုအထူးဖြင့်ပေါ့ဟို network ကျပြန့်တဲ့ဟလာဖော်ဝင်အများများတဲ့ modern technology ဖွဲ့ချုပ်လို့မျိုးပေါ့ဒါတည်းကဒီဖိုတာ education ကိုလုပ်ရင်းနဲ့ message ရှိမှုကိုလုပ်သွားနိုင်တော့ပိုကောင်းမယ်လို့ကျွန်တော်တို့ယူမယ်အကောင်းဆုံးကတော့ခုနကျွန်တော်ပြောလိုပဲကျွန်တော်တို့ဘာသာလောက်ကြမယ်တောင်းအောင်ရှိနေတယ်အဲ့ဒါကျွန်တော်ရှိတဲ့မျိုးသက်တွေရောနောက်ပြီးတော့ဒီတန်ကြီးပါတီအဖွဲ့အစည်းတွေရောနောက်ရက်ဖက်လူ့အဖွဲ့အစည်းတွေရောဖြစ်နိုင်ရလို့ရှင်တင်းချက်ချင်းပေါ့လူပြောက်ချင်းစီကိုပညာပေးတဲ့ကိစ္စမျိုးအဲ့ဒါမျိုးကိုလုပ်ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ်အဲ့ဒီမဲတုံးထုတဲ့ပုံစံကစလို့ပေါ့နော်ပြောဖို့လိုတယ်
တဘာဝဘေးအနေနဲ့ရေဘေးတင့်ဒေသတွေဖြစ်တဲ့တိုင်းနယ်ပြည်နယ်တွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲစင်းထုတ်ပြန်ကြေညာမှုကိုတိုးမြင့်ကြေညာထားပေးတဲ့အထက်မကွေးတိုင်းစေတုဒ္ဓရာမြို့နယ်မန္တလေးတိုင်းမြင်းကြံမြို့နယ်အေရဝတီတိုင်းဟင်္သာမြို့နယ်ဇလုံမြို့နယ်မြေအောင်မြို့နယ်တွေအတွက်ဒီကနေ့အောက်တိုဘာလ၄ရက်နေ့အထိမဲစင်းကိုနောက်ဆုံးထားထုတ်ပြန်ပေးခဲ့တာပါပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်လိုတဲ့သူတွေအနေနဲ့သက်ဆိုင်ရာရက်ကွက်မြို့နယ်ကြေးရွာရွေးကောက်ပွဲကော်မရှင်ရုံးတွေကိုအကြောင်းကြားရမှာဖြစ်ပါတယ်ဒါအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွှေပြောင်းသူတွေအတွက်မဲစရင်ပုံစံ၃ကကြီးဖြည့်ဆွတ်တင်ပြခွင့်ကိုအောက်တိုဘာလ၁၀ရက်နေ့အထိခွင့်ပြုထားတာဖြစ်လို့နောက်ဆုံးအဆင့်မဲယုံမှကြေညာကတ်မဲ့မဲစရင်မှာပါဝင်နိုင်ရေးပုံစံဖြည့်ပေးကြဖို့ကိုလည်းအတိုက်ခံပါတီ NLD ရဲ့ဗဟိုမဲစရင်စည်းစည်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်နှိုးဆော်ထားပါတယ်ရှင်
။မဆုမွန်ရဲ့တင်ပြချက်ပါခင်ဗျာ။ VOA TV သတင်းလွှာအစီအစဉ်ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးအစီအစဉ်ကိုတင်ဆက်နေပါတယ်။နိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ရွေးကောက်ပွဲဂတိကဝတ်တွေနဲ့ပတ်သက်လို့နိုင်ငံရေးပါတီမိတ်ဆက်အစီအစဉ်မှာတော့အခုအရင်ဆုံးခမီးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီမိတ်ဆက်ကိုနားဆင်ရပါမယ်
။ဒါမှမဟုတ်ရွေးကောက်ပွဲကိုရခိုင်ပြည်နယ်ကနေပါတီကြီးတွေအပြင်ဒေသခံတိုင်းနာပါတီနယ်လေးတွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ခမီးမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာလဲရခိုင်ပြည်နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဒေသခံတိုင်းသားပါတီတစ်ခုဖြစ်ပါတယ်။စုစုပေါင်းကိုယ်စားလှယ်လောင်း9ရောက်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့ရခိုင်ပြည်နယ်မြို့နယ်၄မြို့နယ်ကနေဝင်ရောက်ရှင်ပြိုင်ကောင်းမှာဖြစ်ပါတယ်။ပါတီရဲ့အထွေထွေအတွင်းရေးမှူးဖြစ်တဲ့ဦးနေတာကျော်ကလာမဲ့ရွေးကောက်ပွဲကိုပါတီရဲ့ဘလို့မူဝါဒတွေနဲ့ဝင်ရောက်ရှင်ပြိုင်သွားမယ်ဆိုတာကိုအခုကိုပြောပါတယ်
။ပထမအချက်ကအရေးချက်ကတော့ကမ္ဘာနိုင်ငံအလီမှာပြည်ထောင်စုမြန်မာနိုင်ငံအဖြစ်ခိုင်မာစွာရဲ့ဒီတော့နိုင်ရင်းနဲ့ပြည်ထောင်စုဖို့တိုင်းရင်းသားအလုံးပူပေါင်းဆောင်ရွက်ရေးဆိုပြီးတော့တိအချက်ပါနှစ်အချက်ကတော့စစ်ကံပြေဝတဲ့ဒီမိုကရေစီပြည်ပြင်းဖော်ဆောင်ရမှာပြည်ထောင်စုဖို့တိုင်းရင်းသားအချင်းချင်းလက်တွေ့ဆောင်ရွက်ရေးဆိုပြီးတော့နှစ်အချက်မှာပါပါတယ်သုံးအချက်မှာတော့ခမီးတိုင်းရင်းသားမြို့နေစုတွေကာယညာနာဇာတိဖွံ့ဖြိုးတိုးတက်ရေးကိုအာဆန်ခွင့်စစ်ဆောင်ရွက်ရင်းတခြားလူနေစုမြို့နေစုတွေနဲ့လေဖက်ဆုံပူပေါင်းပြီးတော့ဖွံ့ဖြိုးတိုးတက်အောင်အပိပုညဆောင်ရွက်တဲ့ဆိုတဲ့ဟာတွေပါပါတယ်။နောက်တစ်ချက်ကတိုင်းရင်းသားလူမျိုးအချင်းချင်းရင်းနှီးချစ်ကင်ချစ်ကြည်မှုအပြန်အလှန်လေးစားမှုရိုင်းပင်းကူညီမှုတိတ်ခံခွင့်လင်းမှုဆိုတဲ့မိသားစုစိတ်တွေကိုအခြေခံပြီးပြည်ထောင်စုစိတ်တွေခံမှာရှင်သန်ရေးဇေယျအတွက်ကျွန်တော်တို့ဆောင်ရွက်တဲ့ရင်ဆိုပြီးတော့ပါပါတယ်။နောက်ဆုံးအချက်ကတော့ခမည်းတိုင်းရင်းသားကျွန်တော်တို့ခမည်းတိုင်းသားတွေရဲ့ဒလေးရိုးရာယဉ်ကျေးမှုအမျိုးသားရဲ့လက္ခဏာမပြောက်ပြက်အောင်ထင်းထင်းဆောင်လျှောက်ပြီးခင်းနဲ့လျော်ညီစွာဒီချင်းပြုစုပြုတောင်းတော့မင်းဆိုတော့အဲဒီချက်ငါးချက်နဲ့ဖိစစ်ထားပါလေခင
်ခမီးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနေဝင်ရောက်ရှင်ပြန်မဲ့ကိုယ်စလဲလောင်းနေတယ်မှာအမျိုးသမီးကိုယ်စလဲလောင်းတက်ရောက်ပေါင်းရင်မှာဖြစ်ပြီးတော့သူတို့အနေနဲ့အဓိကရှင်ပြန်မဲ့ပါတီမရှိဘူးလို့ဆိုပါလေခမီးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာ2010တုန်းကလေရွေးကောက်ပွဲကို၃နေရာဝင်ရောက်ရှင်ပြန်ခဲ့ပေမဲ့နိုင်တော့မရရှိခဲ့ပါဘူ
းအခုဒီ2010ငါရေးကောက်ပွဲမှာတော့ကျွန်တော်တို့ဒီ ये शेगा रो कोजले लांटे में लांटे आप नेसुंग तने या रो जना रो याजी सिंदे सेना रो सी बा बाबी लुस रो ऐलो में लांग कोजले लांग तो उत्या ये ची कहमा दालिये लड़ोली मा जना रो का मिमी दो ये लो ऐसे न्यू तो न्यू बादा ताजना लो न्यू ये तो लो ऐसे रे वो तेरे तेंप्या सेने भी मा मिमी दो ये
တန်ရတဲ့အတွက်အကူအညီထောက်ကူပေးနိုင်မှာမို့လို့ကျွန်တော်တို့လူချင်တာတော့အမှန်ပဲဒါပေမဲ့ရမှာမရတော့ကျွန်တော်တို့ဆုံးဖြတ်လို့တော့မရဘူးခင်ဗျာပါတီဂရော့2014ငါးလရဲ့မှာရှောက်ထားခွင့်ပြုခဲ့တာဖြစ်ပြီး2016ခြောက်လရဲ့မှာတော့ပါတီမှတ်ပုံရရှိခဲ့တာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ပြောပါညီမကတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio season tin set mu re ko September 28 ya ni ga sa tin bi lo ni sin ta ni ko nai kwa sa to myin bi lo thon lwin pe ni ba de nyan ni 6 nai kwa ga ni 9 nai a sa nyan ni 6 nai ga ni 9 nai thi ta nai ja tin set pe twa ba me ni sin yong myin tan ja season ni ko le nai kwa sa to myin bi lo ta ni ko ta nai ja dai yai thon lwin tin set pe ni ba de BOA Myanmar ban yong myin tan ja season ni ko lo Asia Set 7 Joru ga ni phan yu ji shu nai ma de. DOA yau tan ne radio season ni go ji shu na sin a pe ja de atwa athu jesus tin ma de khanya.
Tora shin ni aku na sin ni ya da ga DOA Myanmar ban season mae phit par de. Aku tin pya mae naingan da ga tadin da bout ma ro Thai naingan ma internet a thong pyu tu ri a ni ne naingan ja ga a chang ya ri go lan chang ta khu de ga da ji shu nai aung phan di bi ထိုင်းအာဏာပိုင်တွေဟာအင်တာနက်ကိုစောင့်ကြည့်ထိန်းချုပ်ဖို့စီစဉ်နေကြပါတယ်။ဒီအကြောင်း VOA သတင်းတော့စတီဗ်ဟာမန်ဘန်ကောက်မြို့ကပေးပို့တဲ့သတင်းကိုမန္နနာချန်ကပြောပြပါမယ်
။ထိုင်းနိုင်ငံရဲ့သတင်းနဲ့ဆက်သွယ်ရေးနည်းပညာဝန်ကြီးတရဲ့ပထမဆုံးဆုံးဖြတ်ချက်တွေကတခုအရောသူ့ရုံးခန်းကတဆေတရဲတွေကိုနှင်ထုတ်ပေးမဲ့လူတယောက်ရှာဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကအင်တာနက်သုံးစွဲသူတွေကြားမှာတော့ဆက်သွယ်ရေးဝန်ကြီးဌာနကနေအင်တာနက်လမ်းကြောင်းကိုတခုတည်းဖြစ်အောင်လုပ်မဲ့အစီအစဉ်ကိုပို့ပြီးတော့ကြောင်းနေကြတာပါ။ဝန်ကြီးဌာနကတော့ဒါကိုမစိုးရိမ်ကြဘူးနဲ့အွန်လိုင်းပေါ်ကအချက်လက်တွေကိုတနေရာတည်းကသာဖွင့်ပေးခြင်းအပြင်အကုန်ကျတက်တာသွားမှာဖြစ်တယ်လို့ဒေတာရင်းမှာဒီဂျစ်တယ်ဆက်သွယ်ရေးအချက်အခြာနေရာတစ်ခုဖြစ်လာနိုင်တယ်လို့ပြောဆိုထားပါတယ်။ဝေဖန်သူတွေကတော့တရုတ်နိုင်ငံနဲ့တခြားဖိနှိပ်တဲ့တိုင်းပြည်တွေမှာလို့အတားအဆီးမျိုးကိုကြောက်ပြီးကုမ္ပဏီတွေရင်းနှီးမြှုပ်နှံသူတွေကထွက်ပြေးကြလိမ့်မယ်လို့တတိပေးကြပါရယ်။အင်တာနက်နဲ့မျိုးပြရင်ကျေးမှုဖောင်ဒေးရှင်းကစာရီနီအချာဗနွန်တာကူကတော့
It not only is very costly but also has real repercussions.
ဒါကကုန်ကျစရိတ်များယုံတာမက network လုံခြုံရေးတည်ငြိမ်ရေးထိရောက်မှုပုဂ္ဂလိကအခွင့်အရေးဒါတွေအားလုံးမှာပါတက်ရောက်မှုရှိပါတယ
်။ထိုင်းနိုင်ငံမှာအာဏာသိမ်းခဲ့တဲ့စစ်တပ်ကမနစ်ကစလို့အုပ်ချုပ်နေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုထိန်းချုပ်ခဲ့တယ်လို့ဒီဂျစ်တယ်ဆက်သွယ်ရေးလုပ်ငန်းတွေကိုစောင့်ကြည့်တာပြည်ပကအင်တာနက် website တွေကိုပိတ်ပင်တားဆီးတာတွေလည်းပိုများလာပါတယ
် One problem we see is that in this current junta government all the decision making process for many of
ကျွန်တော်တို့တွေ့နေရတဲ့ပြဿနာတစ်ခုကတော့အများပြည်သူအပေါ်ကြဲကြဲပြန့်ပြန့်တက်ရောက်မှုရှိတဲ့စီမံချက်တွေတော်တော်များများနဲ့ပတ်သက်လို့စစ်အစိုးရရဲ့ဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းစဉ်တိုင်းမှာလူထုရဲ့အတန်ကိုနားမထောင်တဲ့လောက်ဖြစ်နေတာပ
ါအင်တာနက်လူမှုကွန်ရက်တွေမှာအပြောခံနေရတဲ့ထိုင်းအာဏာပိုင်တွေကတော့အခုအခါပြန်စဉ်းစားနေတဲ့အရေးလက္ခဏာတွေ့ရပါတယ်ဒါပေမဲ့လည်းအင်တာနက်မှာထိုင်းလူထုရဲ့လှုပ်ရှားမှုတွေကိုပိုပြီးထိထိရောက်ရောက်ထိန်းချုပ်မဲ့အစီအစဉ်ကိုထိုင်းစစ်ဘုချုပ်တွေအလျှော့ပေးပါမလားဆိုပြီးတော့လည်းအများကတန်တရားဖြစ်နေကြပါတယ်ရှင်
မန္တလေးချမ်းပြောပြခဲ့တာပါခင်ဗျာကျွန်တော်တို့အစီအစဉ်နောက်ပိုင်းနိုင်ဝက်အစီအစဉ်မှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အထူးအစီအစဉ်တွေကိုလည်းသောရရှင်တွေတဝါကြီးနားဆင်ရဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လွတ်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီစီစဉ်ကိုည9နာရီအစီအစဉ် PP ချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ညနေ6နာရီခွဲရှိပါပြီ VOE ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို9နာရီအထိလိုင်းတူမီတာ16 19 25ရုကနေတင်ဆက်သွားမှာဖြစ်ပါတယ်အခုအစီအစဉ်မှာအထူးအစီအစဉ်ဖြစ်တဲ့ရွေးကောက်ပွဲဆိုင်ရာအစီအစဉ်တွေကိုပြောပြသွားမှာပါအဲ့ဒီအစီအစဉ်တွေကတခုမှာတော့
ငွေကြေးအနေနဲ့မြန်မာနိုင်ငံသားဟုတ်ပါတယ်ဆိုတော့ခံယူချက်လေးရှိသွားရင်အောင်မှဒီရွေးကောက်ပွဲမဆိုးလို့ကျွန်မအမြင်နဲ့ပေါ့ဘာလို့ကျွန်မတို့နိုင်ငံသား
ရွေးကောက်ပွဲနဲ့လူငယ်အထူးအစီအစဉ်တင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်အခုတော့ VOA TV သတင်းလွှာအစီအစဉ်ကနေကောက်နှုတ်ပြီးဒီရွေးကောက်ပွဲဆိုင်ရာတွေ့ဆုံမေးမြန်းခံသတင်းပေးပို့ချက်တွေကထုတ်လွှင့်မဲ့နိုင်ငံရေးပါတီမိတ်ဆက်မှာတော့စည်းလုံးညီညွတ်သောကရင်အမျိုးသားဒီမိုကရက်တစ်ပါတီမိတ်ဆက်ကိုနားဆင်ရမှာပါခင်ဗျာ
စည်းလုံးညီညွတ်သောကရင်အမျိုးသားဒီမိုကရက်တစ်ပါတီဟာကရင်ပြည်နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဒေသခံတိုင်းနာပါတီတစ်ခုဖြစ်ပါတယ်စုစုပေါင်းကိုယ်စားလှယ်9ယောက်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးအမျိုးသားလွှတ်တော်ပြည်နယ်လွှတ်တော်နဲ့တိုင်းနာကိုယ်စားလှယ်တယောက်နေရာအတွက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ပါတီရဲ့ပထမဥက္ကဋ္ဌဖြစ်တဲ့ဦးဝင်းညင်ကျော်ကသူတို့ပါတီအနေနဲ့ဘလိုမူဝါဒတွေနဲ့လာမယ့်ရွေးကောက်ပွဲကိုဘလိုဝင်ရောက်ရှင်ပြိုင်မယ်ဆိုတာကိုအခုလိုပြောပါတယ
်ပါတီမူဝါဒကတော့ကျွန်တော်တို့ငင်းငန်းရင်းနဲ့ဒီတောင်လူလယ်သမားတွေလွတ်ပိုင်ခွင့်ရတဲ့အနေထားကိုကျွန်တော်တို့ရည်ဆွဲထားတာပါအော်နောက်တော့ကျွန်တော်တို့ကငင်းညာကြီးကိုအဓိကထားပါတယ်ငင်းညာကြီးကင်းပြည်နယ်ရဲ့ဒီပြည်နယ်တစ်ခုလုံးမှာငင်းညာကြီးကိုကျွန်တော်တို့အဓိကထားရတဲ့အကြောင်းကတော့ငင်းညာကြီးကရှိမှသာလျှင်ကျွန်တော်တို့ပြည်နယ်ကြီးတစ်ခုရဲ့စီးပွားရေးတိုင်းနိုင်ငံလုံးရဲ့စီးပွားရေးအပေါ်မှာဟိုအောင်မြင်မဲ့တိုးတက်မဲ့အလားအလာရှိတဲ့အတွက်အဓိကကတော့ကျွန်တော်တို့ပါတီရဲ့ရည်ရွယ်ချက်အထွတ်ကတော့ငင်းညာကြီးပါခင်ဗျအ
ဲ့ဒီပါတီကနေရှင်ပြိုင်မဲ့အမှတ်လောင်းထဲမှာအမျိုးသမီးအမှတ်လဲပေါင်းမှာဖြစ်ပြီးတို့အဓိကရှင်ပြိုင်မဲ့ပါတီကတော့လက်ရှိအာဏာရပါတီနဲ့အတိုက်ခံအင်အားကြီးပါတီလို့ဖြစ်တယ်လို့အခုလို့ပြောပါတယ
်ပါတီနှစ်ရဆိုတာကတော့ဒီကနေ့ဟလာဟိုအစိုးရဖြစ်တဲ့ကြံ့ခိုင်ရေးပါတီနဲ့အတိုက်ခံဖြစ်တဲ့ဒီအမျိုးသား NLD เนาะအဲ့ဒီပါတီကိုကျွန်တော်တို့ကရှင်းရမှာပေါ့ရှင်းပြန်ရမယ့်အနေထားကတော့သူတို့ရဲ့ဟိုနင်းကိုနိုင်နိုင်အောင်ပေါ့เนาะဒါဟိုပဲကျွန်တော်တို့ကစူးစမ်းနေတာပေါ့
သူတို့ဝင်ရောက်ရှင်းပြန်မယ့်နေရာတွေကတော့တန်လုံမြင့်အရှိဖက်မှာပြည်နယ်လွှတ်တော်တနေရာအမျိုးသားလွှတ်တော်တနေရာဖြစ်ပြီးတန်လုံမြင့်အနောက်ဖက်မှာတော့ပြည်နယ်လွှတ်တော်တနေရာအမျိုးသားလွှတ်တော်တနေရာနဲ့ကရင်တိုင်းဒေသကိုယ်စားလှယ်နေရာတို့အတွက်ဝင်ရောက်အရေးခံကြပါပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမှာလိုအပ်နေတဲ့ကျွန်တော်တို့ပါတီကနေပြီးတော့လက်ရှိအနေအထားမှာနိုင်ခဲ့မယ်ဆိုလို့ရှိရင်ပြည်သူကျွန်တော်တို့ချပြထားတာရှိပါတယ်ခင်ဗျာပြည်သူတွေဒီကနေ့တကယ်ဖြစ်ရအမှန်ဖြစ်နေတဲ့လေယာဉ်ပြဿနာတွေဒီကနေ့ပြည်သူတွေရဲ့လူလားချက်ကိုပြည်ပြည်ဝကလိုအပ်နေတဲ့ဟာတွေကိုဖြည့်ဆည်းနိုင်အောင်ကျွန်တော်တို့အစွမ်းကုန်ဆောင်ရွက်ဖို့ဟိုချပြတာပါတယ်ခင်ဗျာ
သူတို့အနေနဲ့တော့အမျိုးသမီးနဲ့ကလေးတငယ်တွေအခွင့်အရေးအတွက်နိုင်ငံအခြေအနေပေါ်မူတည်ပြီးအစိုးရရဲ့ policy အရလှုပ်ဆောင်သွားမယ်လို့ပြောပါတယ်ရွေးကောက်ပွဲပြီးရင်တာဝန်ယူမဲ့အစိုးရအဖွဲ့နဲ့ပြဋ္ဌာန်းထားတဲ့ဥပဒေတွေအရအခန်းကဏ္ဍတစ်ခုခုကလည်းအကောင်းဆုံးလှုပ်ဆောင်သွားမယ်လို့လည်းပြောဆိုထားပါတယ်ပါတီကတော့2015မှာစာဖွဲ့စည်းခဲ့တာဖြစ်ပြီးအခုအချိန်မှာတော့ပါတီဝင်အင်အား3500လောက်ရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါရွေးကောက်ပွဲဝင်မဲ့ပါတီမိတ်ဆက်အပီအခုနားဆင်ရမှာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဝင်ရောက်ရှင်ပြိုင်မဲ့ကော်မှုမဲဆန္ဒနယ်မှာအင်အားကြီးနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးအားပြိုင်မှုတွေကြားတဲ့ကော်မှုမြို့နယ်ပြည်သူတွေရွေးကောက်ပွဲအပေါ်ဘယ်လိုရှုမြင်ရသလဲဆိုတာကို VOA သတင်းတော်မန်းမြင့်မြင့်ခိုင်ကကော်မှုဒေသခံတွေနဲ့တွားရောက်တွေ့ဆုံမေးမြန်းထားတာပါ
ရန်ကုန်မြို့တစ်ခုကဒလမြို့နယ်မဝေးလာတဲ့ကော်မှုမြို့နယ်မဲဆန္ဒနယ်ကနေ2012ကြားပြည့်ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်အပြတ်သတ်နိုင်ရခဲ့ပြီးဒါမှမဟုတ် 2015 ရွေးကောက်ပွဲမှာလည်းထပ်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ကော်မှုမြို့နယ်ကနေပြည်ခံကျိုးပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဖြစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ဇေကဘာဦးခင်ရွှေကလည်းမဲဆွယ်စည်းရုံးမှုတွေတောက်လျှောက်လှုပ်ဆောင်နေပြီးပါတီကိုမချိဘဲလူကိုယ်သာကြည့်ပြီးမဲထဲဖို့ပြောဆိုစည်းရုံးမှုတွေလည်းရှိပါတယ်ဒါပေမဲ့လေကိုမှုဒေတာကံပြည်သူလူထုတွေကတော့မတိကြတဲ့ကောလာဟာလာတွေကြားထဲမှာဘယ်ပါတီကိုမဲထည့်ရမလဲဆိုတဲ့ဒီဟာတွေဖြစ်နေတာတွေ့ရပါတယ် ပြည်ခဲ့တဲ့ရွေးကောက်ပွဲမှာတော့ NLD ပါတီကိုမဲပေးခဲ့ပေမဲ့လည်းမွေမှာ၈နှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့ဘယ်ပါတီဘယ်ကိုယ်စားလှယ်လောင်းကိုမဲထည့်ရမလဲဆိုတာဝေခွဲလို့မရသေးဘူးလို့ကွန်မူဒေတာကမဆန်းကပြောပါတယ်။ဘာသာရေးနဲ့ပတ်သက်တဲ့ကောလာဟလဆွဆွဲချက်တွေကြောင့်လူတွေကထိတ်လန့်နေကြတယ်လို့သူကပြောပါတယ်
။အမားတို့ကဒါချင်းချင်းပြောလို့ရှိလို့ရှိရင်အခုနေတော့အမားတို့ဝေခွဲလို့တော့မရသေးဘူးပေါ့နော်။အမားတို့ကဒါပေမဲ့ပြောရမယ်ဆိုလို့ရှိရင်ဝေခွဲလို့တော့မရသေးဘူး။ထဲမယ်ဆိုလို့ရှိလို့ရှိရင်အမအဲ့ကြမှာပဲအမထည့်တင်တဲ့ပုံလေးကိုထည့်ချလိုက
်လက်ရှိကွန်မူဒေတာမှာမတူတဲ့ပါတီဝင်တွေအချင်းချင်းကြမှာပုတ်ခတ်မှုတွေတွေ့နေရပြီးအမှန်တကယ်လှုပ်ဆောင်ချက်ကောင်းတဲ့ပါတီကိုယ်တော်မဲထည့်ခြင်းပေမဲ့လည်းအခုထိတော့ရွေးကောက်ပွဲနဲ့ပတ်သက်လို့ဇဝေဇဝါဖြစ်နေတော့မယ်လို့ကိုရန်အောင်ကပြောပါတယ
်တချို့ကျတော့လေဒီမဲကာလမှာကောင်းတဲ့အရာတွေရွေးလောက်တာလားတချို့ကျမဲမရှိခင်တောက်လျှောက်ကအဲ့လိုကောင်းတာလောက်တလားအဲ့လိုမျိုးတွေပေါ့ဒါမျိုးတွေတော့ကြည်နိုင်အောင်ပါဗျာနော်
ဘာမေးရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကိုထောက်ခံတော့မှာဖြစ်ပြီးပြည်ခိုင်ဖြိုးပါတီအနေနဲ့အပြောင်းလဲလုပ်ပေးမယ်လို့မမြုံမမ်းပေမဲ့စွမ်းအားရှိသလောက်လုပ်ပေးတော့ကိုပဲကျေနပ်တယ်လို့ကော်မူးမြို့နယ်ကျုံဒီရဲ့ကြေးရွာကဥခင်မောင်ထွေးကပြောပါတယ
်ကျွန်တော်ဆန္ဒနဲ့ကျွန်တော်ပြောမယ်ကျွန်တော်တော့မရှိဘူးကျန်တဲ့လူတော့မသိဘူးကျွန်တော်တော့မရှိဘူးပဲဘာလို့ဆိုကျွန်တော်တို့နိုင်ငံတော်ကြီးမှာဘယ်လိုပြောမလဲဆိုကျမတို့တော့မမလင်းကျဖတ်တော့မမလင်းပါလေဒီနိုင်ငံမှာကျမတို့တော့ကျွန်တော်တော့မသိဘူးဘယ်လိုဆိုနေထားမလဲကျွန်တော်ကြက်ခိုင်ရုပ်ကိုညွှန်နေထားတယ်ကျွန်တော်တော့ကြက်ခိုင်ရုပ်ညွှန်နေထားတယ်ကြက်ခိုင်ရုပ်ပဲအားပေးတယ်နော်အော်တိုရေးကိစ္စကြီးပါညာနေဆိုသူအုတ်တာကိုပဲကျွန်တော်တို့ကရေးရတယ်တွေ့ကြတယ်ခိုင်မာတယ်တည်တတ်တယ်ဒါကိုပဲကျွန်တော်တို့သဘောကျတယ်
တောမာနေတဲ့လူတို့ကတော့သူတို့ကိုစင်းရဲမွေးတည်မှုဒုက္ခကနေကယ်တင်နိုင်တဲ့အစိုးရကိုလိုလားပြီမယ်လေအတွေးခေါ်အားနေကြတော့လက်တလုံးစောင့်ဝင်နေပြီးပြည်လေအောင်ဖြည့်ရှင်းပေးနေတဲ့သူကရာမဲထည့်ခြင်းတဲ့သဘောရှိတယ်လို့ကွန်မူးမျိုးတွေကအငင်းစားကြောင်းဥစရာဥကြုံမြင့်ကပြောပါတယ
်တောနေသူတန်းစားရဲ့တဘာဝကပေါ့လေလောလောဆယ်မျက်တောင်မွေးတချုံအတွင်းမှာသူတို့မြင်ရတွေ့ရတာလေးတွေကိုသူကဒါကိုကျေးဇူးတရားလို့ဒီလိုအောက်မေ့မှုအမှန်မှတိုင်းပြည်တစ်ခုလုံးဟာနော်ခုနကပြောင်းလဲသွားပြီးတဲ့အခါကျတော့တကယ်တမ်းတိုင်းပြည်ဟာအများစုတွေရှားဝင်နေပြည်လေတာမျိုးလူကျင်တဲ့ပညာတတ်ကလေးတွေဖြစ်လာဖို့ဒါကိုလို့ဟိုတိဖို့လိုတာပေါ့လေအဲ့ဒီအပေါ်မှာခုနကလောလောဆယ်သူတို့ကခုနကပါပြီလဲဆိုတော့လာပြီးတော့ပြီးတယ်ကန်းနေဒါလေးတွေကိုပဲသူကကျေးဇူးရှင်လို့ယူဆနေတာလည်းဖြစ်တယ်ဒါကြောင့်မလို့အဲ့ဒီရွေးကောက်ပွဲပေါ်မှာအဲ့လိုပေါ့လူတွေကခောက်ဝေတီတီအေးဖြစ်နေကြတယ်ပေါ့လေဘသူဒီတိုင်းရှုံးပြတ်ချက်မှန်အောင်ရှင်းလင်းနိုင်တဲ့ကိုယ်စလေလောင်းနေရှိလာဖို့လိုတာပေါ့လေ
ဒေါ်ဆန်းစုကြည်ရဲ့မဲဆန္ဒနယ်မြေမှာမဲပေးခွင့်ရမှာမို့စိတ်လှရှာသလိုလာမယ့်ရွေးကောက်ပွဲကနေတိုင်းပြည်ကိုအကျိုးပြုမဲ့ခေါင်းဆောင်မျိုးပေါ်ထွက်လာဖို့လိုလားတယ်လို့ကော်မူးမြို့နယ်ဝါဘလောက်တောက်ကြီးရွာကဦးတင်အောင်ကပြောပါတယ
်ဒီရောမှာဖြစ်နေတာတော့ဒီကျွန်တော်ချက်ခိုင်နေတဲ့ပါတီရဲ့နော်ဒီမြို့သားဒီမူဒီဖွဲ့ချုပ်ပါတီရဲ့နော်ဒေါ်ဆန်းစုရဲ့ပါတီဒီနှစ်ခုကိုအားပြန်နေကြတာပေါ့နော်ရဲ့ပါတီထဲမှာသူစီယုံနဲ့သူ့ရနဲ့သူစီယုံနဲ့စီယုံကြတာပေါ့နော်တော်တော်ဥခင်ရှိရတဲ့သူစီယုံနဲ့ဒေါ်ဆန်းစုရတဲ့စီယုံတာပေါ့နော်အဲ့တော့ဘေပါတီထဲဖို့သူတို့ရင်ထဲမှာသူရှိပြီးသားကြပေါ့အဲ့တော့ဘေပါတီဘယ်လိုဖြစ်မယ်ဆိုတော့မသိသေးဘူးပေါ့နော်ဒါပေမဲ့များသောအားဖြင့်ဒေါ်ဆန်းစုရောသူ့များ
မကြခင်ချင်းပေါ့မင်2015ရွေးကောက်ပွဲမှာဘေပါတီပဲနိုင်ပါစေတန်ရှင်းတဲ့ရွေးကောက်ပွဲဖြစ်စေချင်တယ်လို့ကွန်မူးဒေတာကန်ကိုတင်ယူကပြောပါတယ်တော်နေလူတန်းစားတွေမှာကအကြောက်တရားကြီးစိုးနေတာမို့ကိုလုတ်ချင်တာပြက်ပြက်သားသားမလုပ်ရဲကြဘူးလို့သူကပြောပါတယ်
ဒီတော့ရွာလေးတွေကြတော့နည်းနည်းအကြောက်တရားတွေကဖုံးတယ်။အဲအာဏာမှုတွေအကြောက်တရားတွေဖြစ်ရင်ကိုလုတ်ချင်တာတော့ရင်ထဲကသူတို့ဖွင့်မထုတ်ရဲကြဘူး။ပုံမလင်းလင်းမလုတ်ရဲကြဘူးဆိုတဲ့သဘောရှိသေးတယ်။အဲအဲ့ဒီကြောက်တရားလေးတွေပြည်သူရင်ထဲမှာပျောက်သွားမှမလို့နိုင်ငံတော်ကြီးကလည်းတိုးတက်မှာ။ဟိုဘယ်ပါတီရဲ့ဘာရောမဟုတ်ဘူး။အားလုံးကတော့ဘယ်ပါတီပဲတက်လာဟိုဒုနိုင်ငံမှာခေါင်းဆောင်ကောင်းတရက်ဖြစ်ပေါ်ဖို့ပဲအရေးကြီးတယ်။
လက်ရှိလူမှုကွန်ရက်စာမျက်နှာတွေကနေဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့ဘာသာရေးကိုအသုံးချပြီးတိုက်ခိုက်မှုတွေရှိတာမို့ရွာသားတွေအနေနဲ့သစင်စကားကြပြီးအမြင်မာတာမျိုးတွေလည်းရှိတယ်လို့ကွန်မူးဒေတာကမအုံမာတွေကပြောပြပါတယ်
။ဟိုဗောဘာသာရေးနဲ့တိုက်ခိုက်တော့လူတွေကတောသူတောင်သားတွေဆိုတော့တွေ့ဝေးတာဗော။ဟိုကအမေစုတက်လာလို့ရှိရင်ကလားတွေကအုပ်ဆိုးမယ်ဗော။အဲလိုမျိုးတွေတွေ့ဝေးကြတာဗော။ဘာသာရေးနဲ့နိုင်ငံရေးနဲ့တိုက်ခိုက်ထားတာဗော။ညီမတို့အနေနဲ့ကတော့ခွဲခြားပြီးတော့ဟိုအဲ့လိုဘာသာရေးတွေပါရောမသိပါဘူး NLD ပါတီကိုပဲမဲထည့်မယ်လို့ဆုံးဖြတ်တာ
။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်2015ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့ရဲ့အားပြိုင်မှုတွေကြားထဲမှာကွန်မူးဒေသခံတွေကတော့ပါတီကိုပဲကြည့်ပြီးမဲထည့်ကြမလား၊လူကိုပဲကြည့်ပြီးမဲထည့်ကြမလားဆိုတာကတော့ရွေးကောက်ပွဲကျင်းပတဲ့နေ့မှာပဲသိရမှာဖြစ်ပါလိမ့်ရှင်
။မမင်းမြခန့်ရဲ့သတင်းပေးပို့ချက်ပါ။လာမယ့်ရွေးကောက်ပွဲကနေသူတို့ရဲ့အနာဂတ်တွေကိုဒီထက်ပိုလှပစေဖို့လူငယ်အများစုကလိုလားနေကြပါတယ်။ပညာရေးပြင်ပြောင်းလဲမှုတွေနဲ့အခြားကဏ္ဍတွေမှာပြောင်းလဲလှုပ်ဆောင်ပေးနိုင်မယ့်ပါတီကိုအဓိကထားမဲပေးသွားမယ်လို့လူငယ်တွေကဆိုပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့လူငယ်တွေရဲ့အမြင်ကို ကိုထက်အောင်ကစူးစီးတင်ပြထားပါတယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာမဲပေးကြမယ့်လူငယ်အများစုကတော့သူတို့ရဲ့အနာဂတ်တွေပြုပြင်ပြောင်းလဲဖို့အတွက်မျှော်လင့်နေကြပါတယ်။အများစုကတော့ဒီထက်ပိုကောင်းမွန်တဲ့ပညာရေးကိုမျှော်လင့်နေကြပြီးတော့အခြားတခြားသောကဏ္ဍတွေမှာလည်းပြောင်းလဲမှုတွေလုပ်နေပြီလို့ဆိုကြပါတယ်
။ပြောင်းလဲမှုအလိုချင်ဆုံးအရာဆိုလို့ရှိရင်တော့ပထမဆုံးတရားဥပဒေစိုးမိုးမှုကိုလိုချင်တယ်။ဘာလို့လဲဆိုလို့ရှိရင်မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်နေစင်နဲ့အမျှတရင်နေမှာလည်းဖတ်နေရတယ်ကြားနေရတယ်ဟိုရာဇဝုမျိုးမျိုးနဲ့နောက်လို့ရှိရင်တရားဥပဒေစိုးမိုးမှုမရှိတဲ့အခါမှာပေါ့နော်အများကြီးလူတွေမှာရင်ဆိုင်ကြုံတွေ့နေရတာတည်သူပြည်သားတွေမှာလေအဲဒါကြောင့်ပထမဆုံးအနေနဲ့ပြောင်းလဲမှုအလိုချင်ဆုံးအရာပြောပါဆိုရင်တရားဥပဒေစိုးမိုးမှုလိုချင်ပါတယ်နောက်ပြီးဘာပြောင်းလဲမှုလိုချင်လဲဆိုရင်ပညာရေးပြောင်းလဲမှုပါအဲမြန်မာနိုင်ငံကကမ္ဘာနဲ့ရှင်လိုက်ပြီဆိုလို့ရှိရင်အရာရာမှာနောက်ကျတယ်ဟိုပညာရေးကအစားတော်တော်လေးကိုစနစ်ကနှိမ့်ကြတယ်ပေါ့နော်အဲ့ဒီခါမှာသူများနဲ့ရှင်တဲ့ခါမှာတော်တော်လေးနောက်ရောက်တယ်အဲ့ဒါကြောင့်မြန်မာနိုင်ငံပညာရေးစနစ်ကိုလည်းပြောင်းလဲပြုပြင်စေချင်တယ်အဲ့ဒါကြောင့်လည်းအခုဒီမှာဒီမိုကရေစီပညာရေးပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ចောင်းသားတွေလုံနေတဲ့ဟာကိုလည်းဟိုအားပေးတယ်အဲ့လိုမျိုးလည်းဆက်လက်ပြီးတော့အောင်မြင်သွားအောင်သူတို့တိုက်ပွဲဝင်စေချင်တယ
်အဲကျွန်တော်အနေနဲ့တော့ဒီနိုင်ငံရေးစနစ်ကိုတော့အဓိကပြောင်းလဲချင်တယ်ပေါ့နော်ဟိုတကယ်ပြည်သူကိုတကယ်ဘ ਹੁ ပြုတဲ့စနစ်ပေါ်ပြောင်းလဲစေချင်တယ်ပေါ့ဟိုပြည်သူဆန္ဒအမှန်ဖြစ်ရမယ်ပေါ့ဗျာဟိုကျွန်တော်တို့ဒီလက်ရှိဆိုရတော့ပြည်သူဆန္ဒပဲလို့တော့ပြောတာပဲလေဒါပေမဲ့တို့လည်းတို့လှုပ်ချင်တာလှုပ်တာပဲဟိုကျွန်တော်တို့တကယ်တန်ဖိုးထားတဲ့အစိုးရပေါ့ပြည်သူပြည်သားတွေပေါ့တကယ်လူတန်ဖိုးထားတဲ့အစိုးရမျိုးဖြစ်လာဖို့အဲ့လိုမျိုးပြောင်းလဲဖို့တော့ကျွန်တော်အနေနဲ့မျှော်လင့်မိပါတယ
်အဓိကအနေနဲ့ကတော့ကျွန်တော်ကကြေးလက်နေပြည်သူတယောက်ဖြစ်တဲ့အတွက်ကျွန်တော်တို့ပြည်လက်နေပြည်သူတွေအတွက်ဟိုဒီလုံလောက်တဲ့ဒီစာဝတ်နေရေးလုံလောက်ဖူးလုံစွာစားတောင်းနိုင်ရေးဟိုလူတိုင်းပညာသင်ကြားနိုင်ရေးပေါ့လေ
ကချင်ပြည်နယ်မြစည်းနှာမြို့နယ်ကမက်ရွယ်ဆိုင်းရာကလည်းတန်းသာအားလုံးတန်းတူညီများတဲ့ဆက်ဆက်မှုမျိုးတွေပြုပြင်ပြောင်းလဲမှုမျိုးတွေကိုဒါမဲ့ရွေးကောက်ပွဲပြောင်းလဲမှာလိုချင်နေပါတယ်တဲ့
အဲတန်းတူဆက်ဆံရေးကိုဖြစ်စေချင်တယ်အဲလူမျိုးရေးခွဲခြားတာမရှိဘဲနဲ့လူမျိုးဆိုအက်သနစ်စပေါ့အများဆုံးကအဲ့လိုမျိုးခွဲခြားတာမရှိဘဲနဲ့အကုန်လုံးတန်းတူအဲလူငယ်တယောက်အနေနဲ့မြန်မာနိုင်ငံသားဟုတ်ပါတယ်ဆိုတော့ခံယူချက်လေးရှိသွားရင်အောင်မှဒီရွေးကောက်ပွဲမဆိုးလို့ကျွန်မမြင်တယ်ပေါ့ဘာလို့ကျွန်မတို့နိုင်ငံသားကဖြစ်နေရမြန်မာနိုင်ငံသားဖြစ်နေမြန်မာနိုင်ငံသားလို့မခံစားရအောင်အဲ့လိုမျိုးဖြစ်နေအောင်ကျွန်မတို့ဒီရွေးကောက်ပွဲလေးတော့အတွင်းမှာ changes ဖြစ်သွားတယ်ဆိုရင်တော့မှအော်ကိုကနိုင်ငံသားဟုတ်ပါလားဆိုတော့အသွေးလေးတစ်ခုလေးရသွားရင်တော့မှအဲ့လိုအသွေးလေးအကုန်လုံးထည့်ပေးစီချင်တယ်အဲ့ကျွန်မတို့လူတွေအများကြီးမြန်မာနိုင်ငံသားတို့တို့မခံယူကြအောင်အဲ့လိုမျိုးလူတွေတူးချင်းစီစီမှာအော်ကောင်းမြန်မာနိုင်ငံသားတရားဟုတ်ပါလားဆိုအသွေးလေးကိုအဲ့လို changes ဖြစ်စီချင်တယ်လို့ကျွန်မဘက်ကတော့
ပြီးခဲ့တဲ့မေလတုန်းကထုတ်ပြန်ခဲ့တဲ့တကောင်စင်းတွေရဆွေတော့မြန်မာနိုင်ငံမှာအသက်15နှစ်နဲ့အထက်စားတက်မြတ်မှုနှုန်းက 89.5% ခန့်တော့ရှိတယ်လို့ဆိုနိုင်ပေမဲ့လည်းအလုပ်လက်မဲ့နှုန်းကတော့ 400 ခန့်တော့နှိပါချီမြင့်တက်နေဆဲဖြစ်ပါတယ်ဒီနှုန်းတွေရဆိုရင်မြန်မာနိုင်ငံမှာဒီလူငယ်ပေါင်း 2,000 ကျော်ဟာအလုပ်လက်မဲ့နှုန်းတွေရင်ဆိုင်နေရဆဲဖြစ်ပါတယ်ဒါပေမဲ့လည်းဒီလာမယ့်ရွေးကောက်ပွဲမှာဝင်ရရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီအများစုကတော့လူငယ်တွေကိုအဓိကထားပြီးတော့ intake အတိုက် message စီရုံးမှုတွေအခုချိန်ထိမတွေ့ရသေးပါဘူးမြို့နေလူထုအများစုမှာတော့လက်ရှိအနာပါတီနဲ့အတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်လူထုကြားမှာရေပန်းစားနေတဲ့တတိပုဂ္ဂလအမတ်တွေအင်အားပြိုင်နေပေမဲ့လည်းတိုင်းရင်းသားဒေသအများစုမှာတော့သူတို့ရဲ့သက်ဆိုင်တဲ့နိုင်ငံရေးပါတီတွေကနေရာယူနေဆက်ဖြစ်ပါတယ်လူငယ်အများစုကတော့အပြောင်းလဲအတွက်သူတို့ယုံကြည်တဲ့ပါတီတွေကိုမဲထည့်သွားမယ်လို့ဆိုပါတယ်
ကျွန်တော်ကတော့ဒီပါတီနဲ့ပြောမဆိုတော့ဒီကျွန်တော်ရဲ့ဟိုဒေတာခံပြောတဲ့ကျွန်တော်ကရင်အမျိုးသားပါတီပဲပေါ့နော် KNP ပေါ့ကရင် National Party ကိုပဲမဲထည့်မယ်လို့ဆုံးဖြတ်ထားပါတယ်ဗျဟုတ်
ကဲ့ဘာကြောင့်လဲဗျ
ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတောင်ပါတကယ်ကျွန်တော်တို့ရဲ့ဟိုမျိုးကျွန်တော်တို့ identity ကျွန်တော်တို့ရဲ့အခွင့်အရေးကိုအတိအဆုံးပေါ့နော်ကျွန်တော်တို့လည်းကိုစားပြုနိုင်ဆုံးကျွန်တော်တို့ရဲ့ခံစားချက်သူတို့အတိအဆုံးဆိုတဲ့ဟာမျိုးအနေနဲ့တော့တကယ်တမ်းလှုပ်ပေးနိုင်မှာဆိုသူတို့ပဲရှိမယ်အဲ့လိုပဲမြင်တာပေါ့နော်ပြီးတော့ကျွန်တော်ထက်ဆိုင်ကျွန်တော်ရဲ့ဟိုတခြားမတိတဲ့နားမလည်တဲ့ဒီကျွန်တော်တို့ရဲ့ဒီတောင်မှာရှိတဲ့ဟိုလူထုတွေပေါ့နော်အဲ့ဒါလေသူတို့ကလည်းဒီလိုပဲမြင်မယ်လို့ကျွန်တော်ထင်တယ်ပါတီပေါင်း90ကျော်ရှိတဲ့အဲမှာပါတီကြီးနှစ်ခုကကျွန်တော်တို့ဘက်မှာလွှမ်းမိုးမှုပိုရှိရဲ့ဗျလွှမ်းမိုးမှုရှိတဲ့အချိန်မှာကျွန်တော်တို့ကတော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းဖို့အတွက်အကောင်းဆုံးပြောင်းလဲနိုင်မှာကတော့ဒီပါတီကတော့ NLD ပါတီတစ်ခုပဲရှိရလို့ယုံကြည်တဲ့အတွက် NLD ကိုပဲမဲပေးမှာပါဒါပေမဲ့ဒီ2005ရဲ့နောက်ပိုင်း2020ကိုရောက်လာလို့ရှိရင်တော့ကျွန်တော်တို့သူ့ရဲ့မူဝါဒတွေသူတို့ရဲ့ဒီပါတီကိုယ်စားလှယ်လောင်းနေရဲ့ဘလို့ပုံစံသွားနိုင်တဲ့ဘလို့ viewer တွေရှိရဆိုတဲ့ဟာမျိုးအကြီးချင်းတွေပေါ်မှာကြည့်ပြီးတော့ပဲမဲပေးဖို့ဆုံးဖြတ်သွားမှာပါဗျာအခုလောစေကတော့ဒီ2005မှာကတော့အပြောင်းလဲတစ်ခုဖြစ်လာဖို့အတွက်ကတော့ကျွန်တော်တို့ကတော့ NLD ကိုပဲဝိုင်းရံသွားမှာပါဗျာ
ဟိုကျွန်တော်အနေနဲ့ကတော့ကျွန်တော်မဲဆန္ဒအနေမှာတော့ကျွန်တော်စောင့်ကြည့်နေတယ်ပေါ့နော်ဟိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကတော့ကျွန်တော်တို့စီတော့လာပြီးတော့စီယုံနေပြီဟိုတို့တွေရဲ့အရေးအတွေးတွေကိုစောင့်ကြည့်နေတယ်ပေါ့ဟိုဘယ်သူ့ကိုပေးမယ် ဘဒုမပေးဘူးလဲဆိုတော့ကျွန်တော်တို့တေချာပေါက်ဆုံးဖြတ်ပြီးသွားပြီဘဒုကတော့မပေးဘူးကျွန်တော်တေချာပေါက်ပဲဒါဘဒုကိုပေးမယ်လဲဆိုတော့ကျွန်တော်စောင့်ကြည့်နေတယ်ပေါ့နော်သူတို့ရဲ့စကားတွေသူတို့ရဲ့လုပ်ရက်တွေပေါ့အဲ့လိုမျိုးတော့ကျွန်တော်စောင့်ကြည့်နေပါသေးတယ
်အခုချိန်မှာဟိုစိတ်ထဲမှာလည်းအရန်ကိုကြည်ညိုလေးစားရတယ်လေးစားအတူယူရတယ်ပေါ့နော်ဘဝတစ်ခုလုံးကိုအဲသူ့ရဲ့ဘဝတစ်ခုလုံးကိုသူ့အတွက်အဲမလုတ်ဖဲနဲ့ပေါ့နော်ပြည်သူပြည်သားတွေအတွက်ဆွန့်လွတ်အနစ်နာခံခဲ့တဲ့အဒေါ်ဆန်းစုကြည်ဦးစီးထားတဲ့ NLD ပါတီပေါ့အဲ့ NLD ပါတီကိုအများကြီးအားရမှုလည်းရှိတယ်ဘာလို့လဲဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကပြည်သူနဲ့တသားတည်းကြရလို့ခံစားရတယ်သူပြည်သူတွေနဲ့တသားတည်းနေထိုင်နေပြီးကြလို့ရှိရင်ပြည်သူတွေနဲ့ဆွေးနွေးမှုတွေအပြောဆိုမှုတွေရှိတယ်ပြည်သူတွေဘာတွေလိုလားတလဲဆိုတာသူတို့ဆန္ဒကောက်ယူတာတွေရှိရပေါ့နော်ဘာတွေဖြစ်စေခြင်းလဲဒါနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲဒီတဲ့ခါမှာသူတို့ဘာတွေပြောင်းလဲမှုလိုစေခြင်းလဲသူတို့ပြည်သူတွေရဲ့စကားကိုနားထောင်တယ်ပြည်သူတွေရဲ့နှလုံးသားထဲမှာဘာဖြစ်နေတာလဲဆိုတာနားထောင်တယ်ပေါ့နော်အားကြောင့်အထင်ကြီးဆုံးပါတီဆိုလို့ရှိရင်တော့ LND ပဲပေါ့နော်အားကြောင့်2015ရွေးကောက်ပွဲမှာအာကိုယ့်ဘက်ကနိုင်ငံသားတစ်ယောက်အနေနဲ့တာဝန်ကျေပွန်လို့ LND ကိုမေးပေးမယ်လို့ဆုံးဖြတ်ထားပါတယ
်စိတ်ဝင်စားမှုမရှိဘူးဘယ်ပါတီမှစိတ်ဘယ်ပါတီနဲ့မှလည်းထိတွေ့မရှိဘူးဘယ်ပါတီမှလည်းမတွေ့ဘူးဘယ်သူတွေပြိုင်မယ်ဆိုတော့မတည်လို့တော့ကိုယ်စလားဘယ်သူဟိုက်ဆိုတော့ဘယ်သူမှစမောက်လည်းမတည်ဘူးတို့လည်းမပြောင်းဆွေးရနေချပြဆိုလည်းမရှိဘူးအတီဗီကနေပြရဆိုလည်းတီဗီကလက်စလိုက်ရတာမဟုတ်ဆိုဘယ်ကချိဆရာလည်းမရှိဘူးတွေ့လည်းမတွေ့ဘူးအဲကြောင့်တို့လည်းစိတ်ဝင်စားအောင်အဲကြောင့်ဘယ်ပါတီမှစိတ်ဝင်စားအောင်ဒါမဖြစ်မနေဖျက်မှာဆိုတော့မျက်စိမိပြီးတခုတော့ထဲလိုက်မှာလို့စဉ်းစားတာပေါ့
လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့လူငယ်တွေရဲ့အမြင်တွေကတော့ဒီလိုပါ
ဒီ2015ရွေးကောက်ပွဲကလူငယ်တိုင်းလူငယ်တိုင်းရဲ့မြန်မာနိုင်ငံရဲ့ကံကြမ္မာအတွက်ပေါ့တကယ်ကိုထူးခြားတဲ့အရေးကြီးတဲ့အချိန်ကာလပေါ့နော်အားကြောင့်အမေရနဲ့ကိုယ့်ရဲ့ရလာတဲ့အခွင့်အရေးလေးကိုလေစုပ်ကင်ပြီးတော့အားလုံးလည်းတိုင်းတိုင်းပြည်လုံးမှာရှိတဲ့ပြည်သူပြည်သားတွေတတက်တအားနဲ့ရွေးကောက်ပွဲမှာပါဝင်စေခြင်းနဲ့ဘာလို့လဲဆိုလို့ရှိရင်ရွေးကောက်ပွဲကအများကြီးဟိုကိုယ့်နိုင်ငံရဲ့ကံကြမ္မာအတွက်အရေးပါတယ်ပေါ့နော်ပြောင်းလဲဖို့အတွက
်ဒါပေမဲ့ရွေးကောက်ပွဲပေါ်မှာတော့ကျွန်တော်အနေနဲ့ကတော့ဖီးရန်ဖဲလွတ်လပ်ပြီးတရားမျှတမယ်လို့တော့ကျွန်တော်အနေနဲ့တော့မထင်ပါဘူ
းဘာကြောင့်လဲပြ
ကိုဘာကြောင့်လဲဆိုတော့ဗျာကျွန်တော်တို့ဒီလက်ရှိအစိုးရကိုကျွန်တော်အနေနဲ့မယုံတာရယ်နောက်ပြီးတော့ဒီအရှိဒီပိုင်းပိုင်းနေမှာ1990နောက်2012နောက်ပြီးတော့နောက်30 2012ကြာပြည့်ကောင်ပဲအဲ့ဒီဘာဒီမှာဆိုလို့ရှိရင်ပြန်ပဲဖြစ်ခဲ့တာဆိုလို့ကတော့ကျွန်တော်တို့မတွေ့ရဘူးခင်ဗျာအဲ့ဒီနေကျွန်တော်ယုံကြည်မှုမရှိပါဘူ
းရွေးကောက်ပွဲဆိုလို့ပြောင်းလဲမလားမပြောင်းလဲရဆိုမခံစားဘူးဆိုတော့ကျွန်တော်ပါတီဝင်တွေကကိုယုံရမလားမယုံရမလို့ကိုကိုဘာမှလည်းလာလို့ပေးရလည်းမရှိကိုမြင်ပါလေသူတို့ပြောင်းလဲထားဆိုဘာမှမရှိဘူးအဲ့ဒါသူတို့ပေါ်ယုံရမယ်ဆိုတော့ရေကောက်ပွဲနဲ့လူငယ်တယောက်အနေနဲ့ဘာမှစိတ်ခံစားမှုလည်းမရှိစိတ်လုံးဝင်စားအောင်ချင်းချင်းပြောရလို့ရှိရင်အမဲသေးဆိုရင်တော့တင့်တော်ကတယောက်ကိုတော့ထဲလိုက်မယ်ဒါပေမဲ့အရင်သူတို့ဆီကမျိုးရင်းချက်ရှိလို့ထဲတာမဟုတ်ဒါပေမဲ့ကို့မှာတာဝန်ရှိနေငါသားတယောက်အနေနဲ့ဆက်ရှင်ပြပြပြဆိုမဲထရမယ်ဆိုရင်ကိုရဲ့တာဝန်တည်တတ်မှုနဲ့ပဲမဲထရတကယ်တမ်းပြောမှဆိုဘာမှစိတ်ဝင်စားမှုမရှိဘူးခံစားမှုလည်းမရှိဘူး
အနာဂတ်ကိုကိုယ်တိုင်ထုစစ်ပုတ်ဖို့ကြားရမယ်လူငယ်အများစုကတော့ဒီလာမယ့်ရွေးကောက်ပွဲကိုစိတ်ဝင်စားမှုမရှိကြပါဘူး။သူတို့ရဲ့ရွေးကောက်ပွဲကိုစိတ်ဝင်စားမှုမရှိတာဟာနိုင်ငံရေးပါတီတွေကမဲဆဲစည်းရုံးမှုတွေအားနဲ့နေလို့လား။ဒါမှမဟုတ်ဘူးဆိုရင်လူငယ်တွေကပဲနိုင်ငံရေးကိုစိတ်ဝင်စားမှုမရှိတာလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်လာနေပါတယ်ခင်ဗျာ
။ကိုထက်အောင်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။ဒီကနေ့ညနေခင်းအတွက်နောက်ဆုံးစီစဉ်ဖြစ်မကြာသေးခင်ကအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့လူအခွင့်ရေးလှုပ်ရှားသူညီမျှချင်းမြန်မာအဖွဲ့ကညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့မေရီလန်းပြည်နယ်အတွင်းကမြန်မာမိသားစုတွေတွေ့ဆုံပြီးမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးထားပါတယ်။ဒီဆွေးနွေးချက်တွေရဲ့တတိယပိုင်းကိုမက်ခင်ဖြူတွေ့ကတင်ပြပါမယ်
။ကိုအောင်မျိုးမင်းအနေနဲ့လည်းအဲ့လူအခွင့်ရေးကိစ္စတွေကိုထက်ထက်ဟောပါနဲ့လုပ်တဲ့ချိန်မှာအခုလောလောဆယ်ဆိုလို့ရှိရင်လည်းပေါ့နော်ဟိုအခက်အခဲမျိုးစုံတွေကြုံတွေ့ရမှာပါပဲเนาะဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခု election ပေါ့ရွေးကောက်ပွဲမှာခုနပြောတဲ့အဆင့်တွေဖြတ်ကျော်ပါမယ် free and fair တွေဖြစ်မယ်ဟို opposition ဘက်ကလည်းအဲ့လိုမျိုးပေါ့เนาะ landslide နဲ့နိုင်မယ်ပေါ့လေဆိုပြီးတော့အဲ့လိုမျိုးတွေဒါဖြစ်ခဲ့မယ်တကယ်ဟိုမြန်မာပြည်ရဲ့ democracy အပြောင်းလဲမှာတကယ်ကိုအချိုးအစ်စ်တစ်ခုဖြစ်သွားပြီးတော့ turning point တစ်ခုဖြစ်သွားပြီးတော့ကောင်းတဲ့ပြောင်းလဲဘက်ကိုရောက်သွားမယ်ဆိုလို့ရှိရင်ကိုအောင်မျိုးမင်းအနေနဲ့ဘာတွေမျှော်လင့်ထားပါသလဲအကယ်၍အဲ့လိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်တော့ဘာတွေဖြစ်လာနိုင်တယ်လို့စိတ်ထဲမှာရှိပါသေးဆိုအဲ့ဒါလေးပြောပြပေးပါနော
်ဟုတ်ကဲ့ခုနကပြောထားလို့မဝါပြောတဲ့ပြီးမိကုန်းနဲ့မှာပါပါပြီရွေးကောက်ပွဲမှာပြန်လို့ခုနပြောတဲ့အစိုးရပြည်သူအစိုးရပေါ့ပြည်သူအကျိုးရှိဆိုတော့အစိုးရရောက်မယ်ဆိုတော့ကျွန်တော်တစ်စစ်ချိုးပဲရှိပါသေးတယ်။ဘာလဲဆိုတော့ကျွန်တော်တို့မှာတစ်ချက်လူတွေရဲ့အမြင်လဲပြောင်းမှုလိုအပ်တယ်။အစိုးရတစ်ခါလေပြောင်းရတာလွယ်ပါတယ်။ဒါပေမဲ့လူမှုအတိုင်းအတိုင်းအမြင်ကိုပြောင်းရတာပုခက်တယ်။အဲ့တော့ကျွန်တော်လူခွေပညာပေးတဲ့သူတွေကတော့အစိုးရပြောင်းအောင်တော့ခုနလိုအတိုက်ခံဘက်ကယူထားအောင်တော့အတိုက်ခံနေနောက်ထပ်အာဏာရှင်မဖြစ်ဖို့အတွက်ကျွန်တော်ဆက်ပြီးတော့ကြည့်ရအောင်ပါပဲ။နော်ကျွန်တော်တို့အသွင်ကူးပြောရေးကာလမှာကျွန်တော်တို့ဘာတွေဖြစ်လာလဲဆိုလို့ရှိရင်တချို့ကတော့တော်လိုင်းရေးတွေမှာတော့ဟီးရိုးဒါပေမဲ့ပြီးတဲ့အချိန်မှာသ သူတကယ်အာဏာရှင်တွေဖြစ်သွားတာဘယ်နိုင်ငံမှမဆိုကျွန်တော်ဖြစ်တတ်တာရှိတယ်။ဘိုးချုပ်နေဝင်လဲဒါမျိုးနဲ့ပဲပထမပြည်သူထောက်ခံပြီးတော့နောက်ကျမှဖြစ်ကြတဲ့အတွက်ကျွန်တော်တို့ကအမြဲတမ်း watch top ဖြစ်မှာပါ။ကျွန်တော်တို့ရဲ့တာဝန်ကရွေးကောက်ပွဲ watch top မဟုတ်ပါဘူး။လူခွင့် watch top ဖြစ်တဲ့အတွက်ဆက်ပြီးတော့သွားရအောင်ပါပဲ။တခါတလေပေးထားတဲ့ကိစ္စမှန်လားမမှန်လားကျွန်တော်ကြည့်ရမယ်။နော်။ခေါင်းဆောင်တစ်ခုကနေအာဏာရှင်မဖြစ်ဖို့ကျွန်တော်ကြည့်ရမယ်။ပြည်သူလူထုကအရန်ကိုအားကိုးပြီးတော့သူ့ဘုံမှာပုံအပ်တဲ့အရာမျိုးမဖြစ်အောင်လဲကျွန်တော်လုပ်ရမှာအဲ့တော့တန်းနီးပွိုင်ပဲဖြစ်ပါတယ်ဒါကြောင့်မလို့လူခွေလုတ်တဲ့သူတွေကတော့ခေါင်းဆောင်ပြောင်ပြောင်မပြောင်ပြောင်ကျွန်တော်တို့ခုနလိုလူခွေရေးချင်းမှုဖြစ်တဲ့တယောက်ကျော်လက်ခံမှုအပြန်အလှန်လေးစားမှုမတူကွဲပြားမှုအသိမှတ်ပြုတော့ကျွန်တော်တို့ဆက်ပြီးတော့လုပ်နေရအောင်ပါပဲ
ကျွန်မတခုမေးချင်ပါတယ်ဟိုပါပေါ့အခုလာမဲ့2015နိုဝင်ဘာရွေးကောက်ပွဲနဲ့အရင်ကျွန်မတို့ကြော်ဖြတ်ခဲ့ရတဲ့1990ရွေးကောက်ပွဲနဲ့ကိုအောင်မျိုးမင်းအနေနဲ့ဘလို့ကြွားချချက်တွေအာတာမှုတွေအာနယ်မှုတွေဟောနော်လှုပ်ရှားမှုတွေကိုဘလို့မြင်လဲ
ဟုတ်ကဲ့90ခုနှစ်ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာကြည့်မယ်ဆိုလို့ရှိရင်တော့90ကမ်ပိန်းလို့ပေါ့လွတ်လွတ်လပ်တော့လုပ်ခွင့်ရှိပါတယ်เนาะဒါကပါတီတွေစုံလာတယ်ပါတီတွေများလာတယ်ဒီမှာကြလို့ရှိရင်တော့ကျွန်တော်တို့အခု2015မှာပါတီစုံလာပြီမဲ့တချို့သောနိုင်ငံရေးအခင်းကျင်းတွေပြောင်းလာရှိတယ်တော်ဆန်းစုအထွတ်အမြတ် NLD ပါတီကိုတိုက်ခိုက်မှုကအရင်ကအစိုးရတိုက်ခိုက်တာပဲရှိတယ်အခုကြတော့အစိုးရမဟုတ်တော့တခြားသောเนาะဘာသာရေးနဲ့ပတ်သက်ပြီးတိုက်ခိုက်တာလူမျိုးရေးနဲ့တိုက်ခိုက်တာတွေအဲ့ဒါတွေကပို့ပြီးတော့များလာတယ်အဲ့တော့ကျွန်တော်ရန်သူတွေကဘယ်သူမှမသိတော့အရင်ကဆိုလို့ရှင်ကြည့်လိုက်ရင်ဒါဩဒါကတော့အရင်စစ်အစိုးရအခုကစစ်အစိုးရမဟုတ်တော့တခြားသောယူနီဖောင်းဝတ်တဲ့သူတွေလည်းဒါမျိုးဖြစ်လာတော့ကျွန်တော်တို့မှနည်းနည်းစိုးရင်စရာတော့ဖြစ်လာတယ်နောက်တစ်ခုကကျွန်တော်တို့ကအဲ့ဒီတော့ဆိုတိုင်းရင်းသားပါတီတွေအားနေတယ်အခုဒီတစ်ခေါက်မှာတိုင်းရင်းသားပါတီတွေလူမျိုးစုအခြေခံပါတီတွေဖြစ်လာသူကလည်းသူ့နေရာမှာသူ့အားပဲဗျเนาะဖျောင်းနိုင်လဲသူ့အလင်းနဲ့သူ့အချင်းနဲ့ပဲသူ့ဒေတာမှာမဲရမယ်ဆိုတော့ဘာဖြစ်သွားနိုင်ဆိုတော့မဲကွဲသွားတဲ့အရာမျိုး landslide ဖြစ်နိုင်တဲ့အနေအထားနည်းနည်းလေးအားနေရရှိဘာလို့ဆိုတော့သူ့တိုင်းပြည်ကလည်းသူ့ဒေတာလည်းသူ့လူမျိုးပဲဆွေးရအစွဲရှိတာကိုကျွန်တော်တို့မှာအစွဲတွေရှိတယ်နောက်သူတို့ကပို့ပြီးတော့နီးစပ်တယ်ဆိုတော့အဲ့လိုမျိုးဟာကျွန်တော်ဖြစ်သွားနိုင်တယ်နောက်တစ်ခုကတော့2000နဲ့ခုနကတုန်းက90ခုရွေးကောက်ပွဲမှာနိုင်ငံတကာ observation မရှိဘူး။ပြည်တွင်းရဲ့ civil society လူတို့အခြေပြုအဖွဲ့တွေရဲ့လှုပ်ရှားမှုအားနေတယ်။လူတွေကမဲပေးဖို့ပဲတည်တယ်။မဲစောင့်ကြည့်ဖို့မတည်ဘူး။အခုဟာဒီအပိုင်းတော့တဖြည်းဖြည်းနဲ့အားကောင်းလာတဲ့ဟာမျိုးရှိတယ်။မဲစောင့်ကြည့်ဖို့လိုအပ်တယ်ဆိုတဲ့အရာမျိုးရှိတယ်။ဒါပေမဲ့တချို့ကျွန်တော်တို့ခုနမဲစရင်တွေမဲပုံစံတွေပြောင်းသွားတာတချို့လူတွေမသိကြဘူး။ဘာလို့အရင်တော့90ပဲကြည့်ကြည့်ကျွန်တော်တို့ဒီ2010ပဲကြည့်ကြည့်မဲပေးတဲ့ပုံစံအတီးနှစ်နဲ့မတူတာအမှန်ချေရတယ်ဟာအခုကထုရမယ်ဟာနော်အဲ့လိုမျိုးပုံစံလူတွေကဒါတွေပြောင်းလဲမှုမသိလို့ရှိရင်အရင်လိုပဲသွားချင်းမိကျွန်တော်တို့ကပယ်မဲတွေအများကြီးဖြစ်နိုင်တဲ့ဟာမျိုးဖြစ်တယ်နောက်တစ်ခါပါတီဒီကိုရွေးရတယ်အခုကပါတီထဲမှာမဲပုံမှာပြည်သူလွတ်တော်နော်ပြီးရင်အမျိုးသားလွတ်တော်တိုင်းရင်းသားလွတ်တော်နော်အဲ့လိုတိုင်းဒေသကြီးဆိုတော့မဲပုံ၄ပုံဆိုတော့မသိတဲ့လူတွေကအများကြီးဖြစ်သွားတယ်အဲ့တော့မဲပညာပေးမှုမရှိလို့ရှိရင်ဒီဟာကပို့ပြီးတော့ပယ်မဲများနိုင်တဲ့အရာမျိုးဖြစ်တဲ့ဟာတွေဒါတွေကကျွန်တော်တို့အရင်နဲ့မတူတာပ
ါကျမတကယ်သိချင်တယ်ကောင်မအဲ့ဒါပါလဲဆိုတော့ကျမဒီရွေးကောက်ပွဲနဲ့ပတ်သက်ရွေးကောက်ပွဲမှာဘလောက်ဟိုတရားမညတာမှုရှိလဲမရှိဘူးလဲစောင့်ကြည့်ဖို့မဲမတမာမှုဘလောက်ရှိလဲဆိုတော့စောင့်ကြည့်မယ်အခွင့်အရေးဘလောက်များများရှိတယ်လဲကျမသိချင်ပါတယ်ကောင်မမသိတယ်လို့ပြောပြပေးပါပေါ့နော်နောက်တစ်ခါသူတို့စောင့်ကြည့်လို့ရလာတဲ့အခြေကိုရွေးကောက်ပွဲကော်မရှင်ကဖြစ်စီဘလိုမျိုးအေးအေးယူမှုတကယ်ဖြစ်ရအေးအေးယူမှုရှိမယ်ဆိုရဲအမခန့်ချက်မျိုးဒီများရှိတယ်လဲဆိုတော့ကျွန်မသိချင်ပါတယ်
ဟုတ်ကဲ့ခုနကတော့ကတော့ရွေးကောက်ပွဲစောင့်ချက်မဲ့အဖွဲ့တွေကပထမဦးဆုံးရွေးကောက်ပွဲကော်မရှင်နဲ့ဆက်သွယ်ရပါတယ်သူတို့ရဲ့စည်ရင်းရဆိုလို့ရှိရင်ရွေးကောက်ပွဲစောင့်ချက်ဖို့အတွက်စည်ရင်းပေးထားတဲ့လူအလုံးကကျွန်တော်တို့2000လောက်ရှိတယ်လို့ပြောပါတယ်ဒါပေမဲ့လူဦးရေနဲ့ area နဲ့ဖြန့်ကျက်ဒီ2000ကဘာမှမရှိပါဘူးအဲ့တော့ပထမဆုံးတစ်ခုကကျွန်တော်တို့လူနဲ့အင်အားနေတယ်နောက်တစ်ခုကနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်သူတွေခွင့်ပြုမယ်တန်တမန်တွေခွင့်ပြုမယ်ဆိုတဲ့ဟာမျိုးပြောပါတယ်နောက်တစ်ခုကတော့နိုင်ငံတကာစောင့်ကြည့်တဲ့သူတွေအာတန်ယုံတွေကိုစောင့်ကြမယ်လို့ပြောပါတယ်ပြောမယ်ဆိုရင်နိုင်ငံတကာကိုခွင့်ပြုရပေါ့ဒါပေမဲ့ကျွန်တော်စဉ်းစားတယ်နိုင်ငံတကာကိုဘယ်နေရာထိခွင့်ပြုမှာလဲနောက်ကော်မူးမျိုးနယ်လောက်ကိုသွားကြည့်ပြီးတော့ဒါကနိုင်ပါတယ်ပြောတော့မျှတာပဲကျွန်တော်ပြောလို့မရရွေးကောက်ပွဲဆိုအဲ့ဒီနေမှာမကောက်ရွေးကောက်ပွဲမဲဆွဲတဲ့အချိန်เนาะအဲ့လိုမျိုးကျွန်တော်စီးရုံတဲ့အချိန်မှာအခုဆိုရင်ဘာသာရေးကိုအကြောင်းပြပြီးတော့တိုက်ခိုက်မှုတွေရှိတယ်ဒါကကျွန်တော်လုံးဝလက်ခံလို့မရဒါပေမဲ့အဲ့ဒါကိုအရေးမယူခြင်းကိုယ်တိုင်ကကျွန်တော်တို့မှစဉ်းစားစရာဖြစ်လာပါတီတစ်ခုပေါ်မှာလူပုဂ္ဂိုလ်ကိုရည်ရွယ်ပြီးတော့တိုက်ခိုက်လို့မရဘူးပြောထားတယ်။ဒါပေမဲ့စာရွက်တွေဝေနေတယ်။အဲ့ဒါကိုအရေးမယူခြင်းကိုယ်တိုင်ကတရားမျှတပါမလားဆိုတဲ့အချက်တည်းကကျွန်တော်စပြီးတော့ခ ဖြစ်လာပါပြီနောက်တစ်ခုကကျွန်တော်တို့ခုနပြောသလိုတိုင်ချားမယ်တိုင်ချားမှုရန်နေရာပေးထားပါတယ်မတမိုင်းတိုင်ချားလို့ရတယ်ဒါပေမဲ့ဘာလဲဆိုတော့တိုင်ချားမယ်လူကငါသိန်းတင်ရမယ်အဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအ တော့ခက်ခဲများရှိတယ်နော်မတိုင်ငင်ရှိရင်တော့တွားပြီးတော့ငါဒိမ့်မိုးပတ်ဆံတွားပြီးတော့လှုပ်လှုပ်ရမယ်တဘောမျိုးနော်နောက်တစ်ခါပြီးလို့ရှိရင်ကိုရှူးကိုပတ်နိုင်တယ်ဆိုတဲ့ဟာမျိုးအဲ့ဒါကြီးကျွန်တော်ရှင်းအထူးဖြင့်ရွေးကောက်ပွဲကော်မရှင်ကိုတချို့မယုံကြည်ကြတာရှိတယ်ဒါဆိုသူရဲ့နောက်ခံတမိုင်းကြမျိုးနယ်ကျေးလက်တွေမှာထားမဲ့ရွေးကောက်ပွဲကော်မရှင်တွေကလည်းဘယ်ကလာလဲကြည့်ကြည့်လိုက်ပါအတ္တတွေကိုယ်တိုင်ကကျွန်တော်တို့မှတိုင်ကြားဖို့အတွက်မယုံတင်ငါမှုတွေရှိတော့ဟိုပြည်သူလူထုနဲ့တိုင်ဖို့တော့တော်တော်ကြောက်မယ်တိုင်ကြားပါမယ်စောင့်ကြည့်မယ်သူတွေကလည်းတိုင်ကြားလဲဖြစ်ပါမလားဆိုတဲ့စိုးရိမ်မှုကတော့ရှိနေအမှန်တော့ဒါလုံးဝတန်ရှင်းမျှတပြီးလွတ်လပ်သောရွေးကောက်ပွဲဖြစ်ဖို့အတွက်လုံးဝမရှိသောအကြောက်တရားတွေဖြစ်ပါတယ
်ဒီအခုရွေးကောက်ပွဲရဆိုလို့ရှိရင်ဒါစစ်အစိုးရလက်ထက်ကနေပြောင်းလာပြီးတော့ဒီအရက်သားတစ်ပိုင်းအစိုးရဖြစ်လာပြီးတော့နောက်ပိုင်းမှာပထမဦးဆုံးစိန်ဒီအကြီးအမားဆုံးကျင်းပါတယ်အထူးထူးရွေးကောက်ပွဲကြီးပဲဖြစ်ပါတယ်ဆိုတော့ဒီဟိုဝေဖန်မှုတွေကတော့မျိုးမျိုးရှိတယ်ဆွတ်ဆွတ်ပြောသလိုလွတ်လပ်ပြီးတရားမျှတပါမလားတန်ရှင်းတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတဲ့ပြောဆိုမှုတွေကလည်းရှိတယ်ဒီတစ်ချိန်ထဲမှာလည်းပဲဒီရွေးကောက်ပွဲဟာဒါကြီးမားတဲ့မြန်မာနိုင်ငံအတွက်ချိုးကွေအပြောင်းလဲကြီးတစ်ခုဖြစ်နေတဲ့အခါကျတော့ဒီရွေးကောက်ပွဲကနေပြီးတော့မျှော်လင့်ချက်ဒီတိုင်းပြည်ဒီဒီမိုကရေစီပြုပြင်ပြောင်းလဲမှုရှေ့ဆက်သွားဖို့နာအတွက်ဘယ်လောက်ထိမျှော်လင့်ချက်ထားနိုင်မလဲဒီရွေးကောက်ပွဲကာလအတွင်းမှာနောက်ပြန်ဆုတ်သွားနိုင်တဲ့အခြေအနေရောဖြစ်သွားနိုင်မလားအခုကတကယ်တမ်းကကျတော့မဲဆွယ် COE ကာလဆိုတာလေအခုမှစမှာတကယ်တမ်းတိုက်ပွဲဆိုတာတော့မှမမြင်ရသေးတဲ့ဟာတွေရှိပါသေးတယ်ဆိုတဲ့အခါကျတော့ဒီလက်ရှိအချိန်မှာနောက်ပြန်ဆွဲသွားနိုင်တဲ့အခြေအနေတွေရောရှိပါသလားဒီရွေးကောက်ပွဲကနေပြီးတော့ရှေ့ဆက်ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ကြီးရှေ့ဆက်သွားအောင်ဘယ်လောက်ထိမျှော်မှန်းချက်တွေထားနိုင်ပါမလဲရှင့်
ကျွန်တော်တို့တိုင်းပြည်မှာဘယ်နိုင်ငံရဲ့ theory မှာတွက်လို့မရတော့ခေါင်းဆောင်တွေအာဏာရမယ်ဆိုတော့အဲ့ဒါကိုသိစေချင်ပါတယ်တကယ်လို့ဒါသူတို့ကပြောင်းစီခြင်းပြောင်းစီနိုင်အောင်လုပ်နိုင်တဲ့အာဏာတွေရှိတယ်လုပ်နိုင်တဲ့ပါဝါတွေရှိတယ်အဲ့ဒီတိုင်းသုံးရင်ဖြစ်မယ်အဲ့ဒါမှမသုံးမနဲ့ရွေးကောက်ပွဲကိုလုံခြုံရေးအကြောင်းပြပြီးရွှေ့လိုက်လို့လည်းရတယ်တည်ငြိမ်တဲ့ဒေတာကိုအကျန်းဖက်အောင်လှုံ့ဆော်ပြီးတော့ချက်ချင်းဒါကြောင့်မလို့လုံနိုင်တဲ့အနေအထားမျိုးလဲသူတို့မှာရှိနေတယ်အဲ့ဒါကြောင့်မလို့လုံနိုင်တဲ့ပါဝါရှိတဲ့သူတွေလက်ထက်မှာတော့မူတည်နေတုံးမှာပဲလို့ကျွန်တော်အဲ့ဒါပဲပြောချင်ပါတယ်ခင်ဗျာဒါပေမဲ့ဒီရွေးကောက်ပွဲကာလမှာဒါမျိုးဖြစ်ပေမဲ့ကျွန်တော်တို့ခုနပြောသလိုပဲရွေးကောက်ပွဲနောက်ထပ်တည်တည်ဖို့ဖြစ်ပြီးကျွန်တော်ကြိုးစားရမယ်နောက်ထပ်အစိုးရတက်လာကောင်းတဲ့အစိုးရဖြစ်လဲဆက်ကြည့်ဖို့လိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကလူအခွင့်အရေးနဲ့တရားမျှတမှုနဲ့ငြိမ်းချမ်းရေးရှေ့ရှုရာဖြစ်တယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဆက်ပြီးတော့သွားရအောင်ပါပဲ
ရွေးကောက်ဝယ်ဆိုင်ရာဆွေးနွေးခန်းကိုနားဆင်ကြရတာပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကတင်ပြပါမယ်ခင်ဗျာ
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တို့ကြားပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုလာမယ့်အောက်တိုဘာလ15ရက်နေ့နေပြည်တော်မှာလက်မှတ်ရေးထိုးကြဖို့နှစ်ဖက်တို့သဘောတူခဲ့ကြပါတယ်။ဒီကနေ့ရန်ကုန်မြို့မြန်မာငြင်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာနမှမြန်မာအစိုးရငြင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ထိုးဖို့သဘောတူထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကကိုယ်စားလှယ်တို့ကြားဆွေးနွေးသဘောတူခဲ့ကြတာဖြစ်ပါတယ်။ NCA သဘောတူလက်မှတ်ရေးထိုးပွဲကျင်းပရေးကော်မတီကိုလည်းတပ်ဖက်ကိုကိုယ်စားလှယ်၁၀ဦးစီနဲ့ဖွဲ့စည်းခဲ့ကြပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA လို့ခေါ်ဝေါ်ထားပေမဲ့လည်းအခုလက်မှတ်ထိုးတဲ့နေရာမှာတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အားလုံးတို့မပါဝင်ကြပါဘူးအာဖဂန်နစ္စတန်မြောက်ပိုင်းဒေသမှာမနေ့စနေနေ့လေကြောင်တိုက်ခိုက်မှုအတွင်းနေကြီးမထားဆရာဝန်များအဖွဲ့ MSF ကဖွင့်လှစ်ထားတဲ့စစ်ရုံတရုံလည်းထိခိုက်ခဲ့ပြီးကလေးငယ်၃ဦးအပါအဝင်အနည်းဆုံးလူ၁၉ဦးတို့သေဆုံးခဲ့ရတဲ့အပေါ်ဒီကနေ့တနင်္ဂနွေနေ့အထိလည်းအထိတ်တလန့်နဲ့စိတ်ဆိုးဒေါသဖြစ်နေကြဆဲဖြစ်ပါတယ်ကွန်ဒူးစ်မြို့စစ်ရုံဘော်ကိုလေကြောင်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အာဖဂန်နဲ့အမေရိကန်အစိုးရတို့ထံကိုပထမဆုံးအကြိမ်သတင်းပို့ခဲ့ပြီးနောက်ထပ်နိုင်ဝဲကြော်ကြဆင်ခဲပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့နေစည်းမထားဆရာဝန်အဖွဲ့ကပြောဆိုခဲ့ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ခင်ဗျာ။သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆွမွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA ဒီညနေအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲ6နာရီကနေ9နာရီထိလိုင်းနိုမီတာ16.25 MHz တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာည9နာရီမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.